Welcome to the Voice of America in Burmese.
လာပါရှင်2019ခုနှစ်ဒီဇင်ဘာလ24ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီမနက်ခင်းသတင်းတွေကိုကိုညောင်ဝောင်းနဲ့အတူကြီးညာပြသမှာပါ။ယူကရိန်းနိုင်ငံအတွက်လိုအပ်နေတဲ့လက်နက်တွေကိုအမေရိကန်ကပံ့ပိုးပေးဖို့ဆုံးဖြတ်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းယူကရိန်းသမ္မတကပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတိုက်ဖုံးမှုနိုင်တဲ့ကြောင်းလူပေါင်း133ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒါဇင်အများပြဒဏ်ရာရရှိခဲ့ပါတယ်။ဒါလို့ထူးခြားတဲ့သတင်းတွေကိုကြီးညာပြသဖို့ရှိပါတယ်မခွန်ညို
။ကောင်းပါပြီရှင်။အခုမနက်ခင်းနှားဆရာမယ့်စီစဉ်တွေထဲမှာတော့အရင်ဆုံးဒီတစ်နှစ်တာအတွင်းမှာရခိုင်ပြည်နယ်တွင်းကပြည်ပခါတွေကြောင့်နေရရင်စွန့်ခွာသွားကြသူတွေရဲ့စားနပ်ရိတ်ခါလုံလောက်မှုအခြေအနေနဲ့ပတ်သက်လို့
And we're actually looking at targeting families and family size much more clearly. So we will look at
မိသားစုဦးရေကိုလိုက်ပြီးတော့စာနယ်ရိတ်ခါကိုဝေပေးနေတာပါဆိုတဲ့အကြောင်းကမ္ဘာစာနယ်ရိတ်ခါအဖွဲ့တာဝန်ရှိသူတဦးရဲ့ပြောကြားချက်နဲ့တူနားဆင်ရပါမယ်။တခါကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲကသူတာဝန်ကုံဆုံးတဲ့အချိန်အထိအောင်လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်သွားမှာဖြစ်တယ်လို့ပြောပါတယ်။သတင်းပတ်စင်တိုင်းနားဆင်နေကြကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဒေါ်လာလတန်ရဲ့အင်္ဂလိပ်သင်ခန်းစာနဲ့အစီအစဉ်နောက်ပိုင်းမှာစနေနေ့ညတိုက်ရိုက်လေးလိုင်းပြန်လည်ဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုညာဝင်းအောင်တို့ကကြီးညာပါမယ်ရှင
်။ယူကရိန်းနိုင်ငံအတွက်လိုအပ်နေတဲ့လက်နက်တွေကိုအမေရိကန်ကပံ့ပိုးပေးဖို့ဆုံးဖြတ်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ကိုကျေးဇူးတင်ကြောင်းယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောကြားလိုက်ပါတယ်။ရုရှားတွေကတော့အခုလိုဆုံးဖြတ်ချက်ကြောင့်ထိခိုက်တည်ကျေမှုတွေပိုရှိလာလိမ့်မယ်ဆိုပြီးသတိပေးထားပါတယ်။ရုရှားတွေပံ့ပိုးပေးထားတဲ့ယူကရိန်းခေါက်တိုက်ရေးတပုန်တွေကိုတိုက်ခိုက်နှိမ့်နေတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေအတွက်လက်နက်ကူညီတွေပေးသွားမယ်လို့အမေရိကန်ကကြေညာလိုက်ပြီးတဲ့နောက်တနေ့မှာရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရယာကော့ဖ်ကအမျက်တော်သာထွက်ပြီးတော့သတိပေးခဲ့တာပါယူကရိန်းတပ်ဖွဲ့ဝင်တွေကင်ဆောင်ထားတဲ့အမေရိကန်လက်နက်တွေဟာတိုက်ခိုက်ဖို့တသက်အတွက်သာမဟုတ်ပဲကျူးကျော်လာသူတွေကိုရင်ဆိုင်ဖို့နဲ့ယူကရိန်းတပ်ဖွဲ့ဝင်တွေနဲ့လူထုကိုကာကွယ်ဖို့အတွက်ဖြစ်ပြီးတော့ရုရှားရဲ့ကျူးကျော်ရင်ဆိုင်မှုတွေကိုတုံ့ပြန်သွားဖို့ဖြစ်တယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုက Facebook မှာအင်္ဂလိပ်လိုရေးသားခဲ့ပါတယ်။အမေရိကန်နိုင်ငံကြီးဌာနကလည်းယူကရိန်းအနေနဲ့ရေရှည်ကာကွယ်ရေးလုပ်ငန်းတွေပိုအင်အားကောင်းမွန်လာစေဖို့ဆိုင်ဖို့နဲ့ယူကရိန်းတပ်ယူကရိန်းကာကွယ်မှုအတွက်ဖြစ်ပြီးတော့ရုရှားရဲ့ကျူးကျော်ရင်ဆိုင်မှုတွေကိုတုံ့ပြန်သွားဖို့ဖြစ်တယ်လို့
ပြောခဲ့တာလို့
တောက်ချာနေကကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီလိုလက်နက်ထောက်ပံ့ပေးထားတာဟာခုခံကာကွယ်မှုအတွက်သာဖြစ်တယ်လို့လည်းဆိုပါတယ်။ဒေါ်လာ48တန်းတန်းလက်နက်ပံ့ပိုးရေးအစီအစဉ်ထဲမှာတင်ငါးဖြတ်ဒုံးကျည်210နဲ့ဒုံးပစ်စင်35ခုရောင်းချဖို့လည်းပါဝင်တယ်လို့ ABC ရုပ်မြင်သံကြားကပြောကြားထားပါတယ်။နိုင်ငံခြားရေးဌာနကတော့ဒီရွေတဲ့နဲ့ပတ်သက်ပြီးတော့အတိအပြုပြောကြားသွားတာမျိုးမရှိပါဘူး။သမ္မတ Trump နဲ့ရုရှားနဲ့ဆက်ဆံရေးပြည်လည်ခြင်းနေပေမဲ့လည်းအခုအစီအစဉ်ကြောင့်အခြေအနေတွေတင်းမာသွားနိုင်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းနှစ်နိုင်ငံခြားဆက်ဆံရေးနှွေးထွေးလာစေဖို့အတွက်အကြီးအမားဆုံးအဟံတားကတော့ယူကရိန်းအရေးပဲဖြစ်တယ်လို့အခုလစောပိုင်းကပြောကြားထားပါတယ်ခင်ဗျာ
။လာမယ့်မတ်လတွေကျင်းပဖို့ရှိတဲ့ရုရှားသမ္မတရွေးကောက်ပွဲကိုဝင်ပြန်ကြမယ်။သမ္မတလောင်းတွေရဲ့အမည်စင်းထုတ်ပြန်လိုက်ချိန်မှာရုရှားသမ္မတ Vladimir Putin ကတော့ရုရှားနိုင်ငံကိုဘယ်လိုပြုပြင်ပြောင်းလဲမယ်ဆိုတာကိုစနေနေ့မှချပြခဲ့ပါတယ်။မစ္စတာပူတင်ကအဂတိလိုက်စားမှုနဲ့ဆွဆွဲခံရသူအများအပြားရှိနေတဲ့ရုရှားနိုင်ငံရဲ့ထိပ်တန်းပါတီကြီးလည်းဖြစ်တဲ့ United Russia Party နဲ့ခက်ခဲခဲနေပြီးတတိပုဂ္ဂလကိုယ်စားလှယ်အဖြစ်နဲ့ရွေးကောက်ပွဲဝင်မှာဖြစ်ပါတယ်။ဒါပေမဲ့စနေနေ့ကကျင်းပတဲ့ United Russia Party ညီလာခံကိုတော့သမ္မတပူတင်တက်ရောက်ခဲ့ပြီးသူ့ရဲ့အနာဂတ်ရည်မှန်းချက်တွေကိုချပြခဲ့တာပါ။အဲဒီတည်းမှာစီဝါရေးဆိုင်ရာမဲလုံးတွေပေးခဲ့သလိုအကျင့်ပြတ်ခြားစားမှုကိုတိုက်ဖြတ်သွားမယ်အကြောင်းငွေကြေးထောက်ပံ့မှုတွေတည်မရတဲ့ကျန်းမာရေးပညာရေးစနစ်အတွက်ထောက်ပံ့မှုတွေအများကြီးပေးသွားမယ်လို့ကတိပေးခဲ့ပါတယ်။အသက်65နှစ်အရွယ်သမ္မတပူတင်ဟာ80ရာခိုင်နှုန်းလောက်ထောက်ခံမှုရနေတာကြောင့်သူဟာနောက်သက်တမ်းအတွက်တော်လေးကိုတည်ကြသလောက်ဖြစ်နေပါတယ်။သူ့ရဲ့အထင်ရှားဆုံးပြိုင်ဘက်ကတော့ Navalny ဖြစ်တဲ့ DLC Navalny ဟာအလွဲသုံးစားမှုဆွဆွဲချက်နဲ့ပြစ်ဒဏ်ချခံထားရပါတယ်။ကွန်မြူနစ်ပါတီကတော့သူ့ရဲ့ခေါင်းဆောင်ဟောင်းနေရာမှာပါတီကိုသွေးသစ်လောင်းတဲ့အနေနဲ့စီးပွားရေးလုပ်ငန်းရှင်ဂရူတနီကိုသမ္မတလောင်းဖြစ်ရွေးချယ်ထားပါတယ်။သမ္မတပူတင်ရဲ့အခြားပြိုင်ဘက်တွေကတော့စီးပွားရေးပညာရှင် ယာဗင်စကီဖြစ်ပြီးအမျိုးသားရေးအစွန်းရောက်ဝါဒီတူဖြစ်တဲ့ဇီရီနိုဗင်စကော့ဖြစ်ကြပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာအဲစစ်သွေးကြောင့်တောင်းလောက်ရှိတယ်လို့ရုရှားကကမန်ထားပြီးဒီအရေးအတွက်ဟာတိုးလာနေတယ်လို့ဆိုပါတယ်။အကြမ်းဖက်သမားတွေဟာစီးရီးယားနဲ့အီရတ်ကတိုက်ပွဲတွေမှာအရေးနိုင်လာပြီးတဲ့နောက်အဲ့ဒီနိုင်ငံတွေကထွက်ပြေးလာကြတာပါ။အာဖဂန်ဆိုင်ရာရုရှားအထူးတန်မတ်ဇာမီကာဘူလော့ဖ်ကတာဂျီကစ္စတန်တာမန်နစ္စတန်နိုင်ငံတွေနဲ့ထိစပ်နေတဲ့အာဖဂန်နစ္စတန်မြောက်ပိုင်းပြည်နယ်တွေမှာ IS စစ်သွေးကြွတွေပိုးပြီးတော့ခိုးအောင်လာနေတာနဲ့ပတ်သက်လို့စိုးရိမ်မိတယ်လို့ပြောကြားကြောင်းရုရှားသတင်းမီဒီယာတွေကကိုးကားဖော်ပြပါရတယ်။ဒါပြင်တိုက်ခိုက်ရေးသမားတွေနဲ့နောက်နိုင်ငံဒုတ်ဆက်လက်နဲ့ပစ္စည်းတွေကိုအမှန်တစိမ့်မပါတဲ့ရဟတ်ရင်တွေနဲ့ပို့ဆောင်နေကြောင်းလည်းဆွဆွဲပြောဆိုခဲ့ပါရတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရေကိုရောနေတိုအဖွဲ့ဝင်ကိုအဖွဲ့ကအချင်းချင်းအကြောင်းကြားထားပေမဲ့ဘလို့တုံ့ပြန်ချက်မှမကြားဘူးလို့လဲကာဘူလော့ဖ်ကပြောပါရယ်အာဖဂန်နစ္စတန်မှာရှိနေတဲ့နေတိုတပ်ဖွဲ့အရာရှိတွေကတော့ရုရှားဟာတာလီဘန်တွေကိုထောက်ပံ့ကူညီပေးနေတယ်ဆိုပြီးဆွဆွဲပြောဆိုပါရယ်အာဖဂန်အရာရှိတွေကလည်း IS တွေခြေကုပ်ယူနေပြီဆိုတဲ့သတင်းဟာအကြမ်းဖက်အဖွဲ့ကဖြန့်ချိနေတဲ့မမှန်သတင်းတွေလို့ဆိုပါရယ်အာဖဂန်ကာဝေးဝန်ကြီးဌာနပြောခွင့်ရဒေါ်လက်ဝါဇီရီကဒီအမေရိကန်တွေရဲ့ကိုလာတာလေချောင်းတက်ခိုက်မှုအတွင်းအဲဆုံးရောက်ဖွဲ့ဝင်1600လောက်တည်ဆုံးခဲ့ပြီးအဲ့ဒီထဲမှာထိပ်ပိုင်းကောင်းဆောင်တချို့လည်းပါဝင်တယ်လို့အခုသတင်းပတ်အစောပိုင်းကသတင်းတောက်တွေကိုပြောကြားခဲ့ပါရခင်ဗျာ
ဇင်ဘာဝေနိုင်ငံရဲ့သမ္မတအသစ် Amazon Managawa ကမကြာသေးခင်ကအနားယူလိုက်တဲ့ကြီးတဲ့ဗိုလ်ချုပ်ကြီးချီဝမ်ဂါကိုအာနာယဇနူး PF ပါတီရဲ့ဒုက္ခရဖြစ်ခန့်အံ့ကြောင်းစနေနေ့မှာကြေညာလိုက်ပါတယ်သူဟာနိုဝင်ဘာလတုန်းကသမ္မတဟောင်းရောဘတ်မူဂါဘီနှုတ်ထွက်စေရေးအာဏာသိမ်းခဲ့တဲ့စစ်တပ်အကြီးအကဲဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးကမ်ဘိုမိုဟာဒီကိုလည်းပါတီရဲ့ဒုတိယမြောက်ဒုဥက္ကဋ္ဌဖြစ်ခန့်အပ်ခဲ့ပါတယ်။အခုလိုရွေးချယ်ခန့်အပ်မှုလုပ်တာနဲ့ပတ်သက်လို့အတိုက်ခံခေါင်းဆောင်ဝက်စ်မန်နုပ်ကနေအထူးစိုးရိမ်ပူပန်ကြောင်းပြောပါတယ်။ဒီရွေးချယ်မှုဟာစစ်တပ်ကနိုင်ငံရေးမှာမပါဝင်ပတ်သက်ရဘူးဆိုတဲ့ပြဋ္ဌာန်းတမစ်ထားတဲ့ဖွဲ့စည်းပုံနဲ့မညီညွတ်ကြောင်းဇင်ဘာဝေတကယ်တို့ရဲ့ပမောက်ဥပဒေပမောက်ခဟောင်းလဲဖြစ်တဲ့သူကပြောလိုက်တာပါအခုစိုက်ပျိုးရေးဝန်ကြီးဖြစ်လာတဲ့လေတဲ့အကြီးကဟောင်းရှီရီကတော့နိုင်ငံရေးမှာလူတိုင်းပါဝင်ခွင့်ရှိတယ်လို့ပြောဆိုပါတယ
်ဘီအိုအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ကနေ့မနက်ခင်းအစီအစဉ်တွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံမှာအပူပိုင်းမုန်တိုင်းတက်ခတ်တာကြောင့်ရေကြီးပြေပြူပြီးတော့လူပေါင်း133ဦးထက်မနည်းတည်ဆုံခဲ့တယ်လို့ဒါဇင်အများပြားချီတန်ရရခဲ့တယ်လို့ရင်းနဲ့ကယ်ဆယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တောက်ကြနေတုန်းကမန္တနာကျွန်းကထူဘတ်မြို့မှာလည်းလူတချို့တည်ဆုံခဲ့ပါတယ်။မြေရေရှမ်းပြီးတော့တိုက်စားခဲ့တာကြောင့်အင်ဂျီအများစုရေထဲပေါသွားပြီးတရွာလုံးနီးပါးပျောက်ဆုံးသွားတယ်လို့ထူဘတ်ရဲတပ်ဖွဲ့ကပြောပါတယ်။ပီယာဂါပိုမြို့မှာလည်းအင်ဂျီ40လောက်ရေမြုပ်သွားပြီးတော့လူ12000လောက်ဟာရေပေးလို့ရကွန်မြူနီစီပြောင်းရွှေ့နေထိုင်နေရပါတယ်။ဖိလစ်ပိုင်နိုင်ငံဟာနှစ်စင်မုန်တိုင်းဒဏ်အကြီးကြီးခံရပြီးအထူးသဖြင့်အခုလိုနှစ်ကုန်ပိုင်းရာသီမှာတိုင်ဖုန်းမုန်တိုင်းဒဏ်တွေခံရလေရှိပါတယ်။အများအပြားတော့တစ်နှစ်မှာတိုင်ဖုန်းမုန်တိုင်းအကြိမ်20လောက်တိုက်ခတ်ပါတယ်။2013ခုနှစ်နိုဝင်ဘာလကတော့ဟိုင်ယန်လို့လည်းခေါ်တဲ့ယိုလန်ဒါတိုင်ဖုန်းမုန်တိုင်းကြောင့်လူပေါင်း8800လောက်သေဆုံးခဲ့တယ်လို့အမျိုးသားဒီအရေးပေါ်စီမံခန့်ခွဲရေးအရာရှိတွေကပြောပါရခင်ဗျာ
။အိန္ဒိယနိုင်ငံရက်စတန်ပီနီမှာခီးတဲ့တင်ဘတ်စကားတစ်စင်းစနေနေ့ကမြစ်ထဲထိုးဆင်းသွားတာကြောင့်လူအနည်းဆုံး32ဦးသေဆုံးသွားပါတယ်။အချိန်နဲ့မောင်းလာတဲ့အဲ့ဒီဘတ်စကားဟာမြစ်ကူးတရားကိုဖြတ်ဆင်မှာအခြားကားတစ်စင်းကိုကျော်တက်ရကနေအချိန်လွန်ပြီးတော့မြစ်ထဲကိုထိုးဆင်းသွားတာဖြစ်ပါတယ်။အခုအချိန်ထိတော့သေဆုံးသူအလောင်း32လောင်းကိုမြစ်ထဲကနေရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ဒီဖြစ်ရကြောင့်အနည်းဆုံးနောက်ထပ်ခီးတဲ့10ဦးဒဏ်ရာရခဲ့ပါတယ်။ကားဒရိုက်ဘာကတော့အသက်ရှင်ကျန်ရစ်သလားဆိုတာရှင်းရှင်းလင်းမသိရသေးပါဘူး။ဒီအိန္ဒိယနိုင်ငံမှာလမ်းမတော်တဆပြင့်မှုကြောင့်နှစ်စဉ်လူ3000ကျော်ကနေ3000လောက်ထိသေဆုံးရပါတယ်
။ဗင်နီဇွဲလားနိုင်ငံပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖက်တယ်လို့ဆွဆွဲခံထားရတဲ့ကနေဒါနဲ့ဘရာဇီးလ်နိုင်ငံထိပ်တန်းတန်တမန်တွေကိုပြည်နယ်တန်ပေးဖို့ဘရာဇီးအာဏာပိုင်တွေခြေလှမ်းစတင်လိုက်ပါတယ်။အဲဒီတန်တမန်နှစ်ဦးလုံးဟာလက်ခံနိုင်စရာမရှိတဲ့သူတွေဖြစ်တဲ့ဆိုပြီးဗင်နီဇွဲလားလွတ်တော်ဥက္ကဋ္ဌဒဲလ်စီရိုဒရီဂက်စ်ကစနေနေ့မှာပြောကြားလိုက်ပြီးတော့သူတို့ရဲ့တန်တမန်အခွင့်အရေးတွေလည်းရုပ်သိမ်းခံလိုက်ရပါတယ်။ဘရာဇီးတန်မတ်ရိုင်ပ ီရီယာရာနဲ့ကနေဒါတန်ယုံအကြီးအကဲခရိတ်ကိုဝါလစ်တို့ကသမရနီကိုလတ်စ်မာဒူရိုရဲ့အာဏာရပါတီဟာအာဏာကိုလက်ဝဲကြီးအုပ်ချုပ်ကိုင်မှုကျူးပန်းပြီးတော့အကဲအတိုက်ခံတွေကိုကန့်သက်ခဲ့တယ်ဆိုပြီးတော့ပြောဆိုဝေဖန်ခဲ့ကြတာပါ
American AAA ရဲ့နှစ်စဉ်ခံမှန်းချက်စစ်တမ်းအရဒီကနေ့ကစပြီး2018နှစ်စန်းတီအမေရိကန်နိုင်ငံသား109သန်းစံချိန်တင်ခီးသွားမယ်လို့ခံမှန်းထားပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုညံဝေအောင်တို့ကြီးညာပေးသွားတာပါရှင်။အခုအရင်ဆုံးရခိုင်ပြည်နယ်ဒုက္ခသည်တွေအရေးနဲ့စပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြမလုံကြုံရေးတပ်တွေရဲ့အင်အားသုံးနေမြေရှင်းလင်းမှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေတိမ့်နေချီပြီးဘင်္ဂလားဒေ့ရှ်ဘက်အစုလိုက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ဟာ2019ခုနှစ်အတွင်းကမ္ဘာအဆိုးရွားဆုံးဖြစ်ရပ်တွေထဲမှာပါဝင်ခဲ့ပါတယ်။လုံခြုံမှုမရှိဘဲနဲ့သူတို့နေရရင်မြန်မာနိုင်ငံဘက်ကိုပြန်ဖို့မဖြစ်နိုင်သေးသလိုဒုက္ခသည်စခန်းတွေမှာလည်းလူဦးရေအဆမတန်အများပြမှုကြောင့်စားနပ်ရိက္ခာအလုံးလောက်မရှိတဲ့အခြေအနေမျိုးတွေကြောင့်ရိုဟင်ဂျာအကြက်တဲဟာလာမယ့်2018ခုနှစ်အထိဆက်ပြီးကြီးကြီးမားမားရှိနေလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ဆက်ရိုဟင်ဂျာဒုက္ခသည်စခန်းကိုရောက်နေတဲ့ VOA သတင်းတောက်စတီဗ်ဆန်ဖို့ပြပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။လွန်ခဲ့တဲ့လေလကမြန်မာလုံခြုံရေးတပ်တွေရဲ့စစ်ဆင်ရေးကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်635,000ကျော်ဟာအခုဆိုရင်စောင်းရာသီကာလနဲ့ကြုံတွေ့နေကြရပါပြီ။အခုဒုက္ခသည်စခန်းမှာအစားအစာနဲ့အမိုးအကာတွေယူဖို့စောင့်ဆိုင်းနေတဲ့လူဒန်းကြီးကအရှိကြီးရှိနေပေမဲ့သူတို့အတွက်ထောက်ပံ့မှုနှုန်းကတော့နှေးလာနေပါတယ်။ရှေ့ဦးမကရှိနေတဲ့မိသားစုတွေအတွက်ဆိုရင်ရတဲ့ရိတ်ခါကမလုံလောက်တော့ဘူးလို့အစ်စ်ရောက်လာတဲ့ဒုက္ခသည်အမျိုးသမီးတဦးကအခုလိုပြောပြပါတယ
်
ဆန်ကို30ဒါမှမဟုတ်12ကီလိုဂရမ်လောက်ပေးပါတယ်အဲ့ဒါကမလောက်ပါဘူးဒါပေမဲ့လတိုင်းအဲ့ဒီလောက်ပဲပေးတယ်30ကီလိုဂရမ်ထက်ပိုးပြီးတော့တစ်ခါမှမရဘူးပါဘူ
းကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကအိမ်တောင်စုပေါင်း 38,500 အတွက်ဆန်မက်ထရစ်တန်ချိန်ပေါင်း 2,000 ကျော်ထောက်ပံ့ပေးခဲ့ပေမဲ့ဒါဟာမလုံလောက်ဘူးလို့ WFP တာဝန်ခံShelley Thakrell ကဝန်ခံပါတယ်
။ And we're actually looking at targeting families and family size much more. အင်းအောင်စုရင်းနဲ့အဲ့ဒီမှာ
လူရေဘယ်လောက်ရှိတယ်ဆိုတာကိုသေသေချာချာကြည့်ပြီးမှပေးတာပါ။၄ယောက်ကနေ၆ယောက်ရှိတယ်မိသားစုကိုဝေစုပို့ပေးမှဖြစ်ပြီး၈ယောက်နဲ့အထက်စုနှစ်ဆပေးမှပါ။ဒါပေမဲ့ဒါဟာသူတို့အတွက်မလုံလောက်သေးတဲ့အတွက်ဖြည့်ရှင်းပေးဖို့ကလိုနေပါသေးတယ်။
MSF နေစီမချဆရာဝန်များအဖွဲ့ကမကြသေးခင်ကထုတ်ပြန်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်စခန်းနဲ့ပတ်သက်တဲ့စစ်တမ်းကောက်ယူချက်အစီရင်ခံစာအရရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုမှာရိုဟင်ဂျာမွတ်စလင်အနည်းဆုံး 6,900 လောက်အသက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။အလားတူ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာဆိုရင်လေနိုဝင်ဘာလအတွင်းနောက်ထပ်ရိုဟင်ဂျာရွာပေါင်း40ကျော်မိရှုခံရတဲ့အတွက်စုစုပေါင်း354ရွာမိရှုဖြက်စီးခံခဲ့ရကြောင်းဖော်ပြထားပါတယ်။ဒါကြောင့်လဲရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်ရေးလက်တွေမှာမဖြစ်နိုင်သေးဘူးလို့ပဋိပက္ခတွေမှာအတွေ့အကြုံတွေအများအပြားရှိပြီးလက်ရှိဒုက္ခသည်စခန်းတွေမှာဝင်ရောက်ကူညီပေးနေတဲ့စေနာဝန်ထမ်းတွေကသုံးသပ်ပါတယ်။အဲ့ဒီတဲက Non-Violent Peace Force အဖွဲ့က Esperthem Florington ကတော
့ Having gone through all these traumatic situations you know seeing their brothers and sisters through ရရှိမှတင်ကိုရီညီမတွေမိဘတွေအသက်ခံရတာ
အတင်းအဓမ္မကြင့်ခံရတာစတဲ့ကိုရောစိတ်မှာပါဒဏ်ရာရစီခဲ့တဲ့အလွန်ဆိုးရွားလွန်းလှတဲ့အခြေအနေတွေကိုဖျက်ဆီးခဲ့ရသူတွေအတွက်သူတို့ရဲ့ဆန္ဒအတိုင်းပြောရရင်အဲ့ဒီနေရာကိုချက်ချင်းပြန်သွားဖို့ဆိုတာမသင့်တော်ပါဘူ
းမိုဟာမက်အာမာလူဒုက္ခသည်တွေကလည်းနေရပြန်ဖို့အဆင်သင့်မဖြစ်သေးဘူးလို့ပြောပါတယ
်အာရဘော်မန်မန်ဇကနော်ဇ
လူတွေကပြန်သွားမှာမဟုတ်ပါဘူးတကယ်လို့အဲ့ဒီကိုပြန်သွားမယ်ဆိုရင်သူတို့ကကျွန်တော်တို့ကိုဓာတ်နဲ့ခုတ်တာတနက်နဲ့ပြစ်မှာဖြစ်ပါတယ်ကျွန်တော်တို့ပြန်သွားလို့မရသေးပါဘူ
းဒီဇင်ဘာလအတွင်းနောက်ဆုံးကောက်ယူခဲ့တဲ့ကိန်းဂဏန်းတွေအရဩဂုတ်လမတိုင်ခင်ကတည်းကရောက်ရှိနေတဲ့ဒုက္ခသည်တွေအပါအဝင်အရေအတွက်စုစုပေါင်း 836,000 လောက်ရှိသွားပါပြီရိုဟင်ဂျာတွေအပေါ်ဖိနှိပ်နှိမ်ပတ်မှုဆွဆွဲချက်တွေကိုမြန်မာအစိုးရရောစစ်တပ်ကပါညှင်းဆူထားပါတယ်ရှင့်
မတ်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်ခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲဇာယီအယ်ဟူစိန်ကတချို့သတင်းမီဒီယာတွေမှာပြောနေသလိုယာရုကနေသူနှုတ်ထွက်မှာမဟုတ်ဘူးလို့ဆိုပါတယ်။သူ့ရဲ့လုတ်ပိုင်ခွင့်တက်တန်းကုံဆုံးတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်သွားမယ်လို့လည်းပြောတဲ့အကြောင်း VOA သတင်းတောက် Research Line ကသတင်းပေးပို့ထားတာကိုကိုကျော်အောင်လွင်ကပြောပြမှာပါရှင်
။ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာမဟာမင်းကြီးဇာယီအယ်ဟူစိန်အနေနဲ့ နောက်ထပ်လုတ်ပိုင်ခွင့်တက်တန်းကိုဆက်မလုပ်တော့ဘဲယာရုကနေနှုတ်ထွက်နားယူတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာဟာမှန်ကန်မှုမရှိတဲ့အကြောင်းနဲ့ဒီသတင်းတွေကသူ့အတွက်တန်အတော်ဖြစ်ခဲ့ရတယ်လို့ဆိုပါတယ်။ကော်မရှင်နာမင်းကြီးကသူ့ရဲ့လူခွင့်အလုပ်တွေကိုလက်လျှော့လိုက်ပြီးဆိုတဲ့သတင်းဟာမှားယွင်းတဲ့သတင်းဖြစ်တဲ့အကြောင်းကော်မရှင်နာမင်းကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ရူပတ်ကိုဘဲကဆိုပါတယ
် It is of course absolutely not the case that the High Commissioner is giving up on human rights
လူခွင့်ဆောင်ရွက်မှုတွေကိုကော်မရှင်နာမင်းကြီးလက်လျှော့လိုက်ပြီးဆိုတဲ့သတင်းကလုံးဝမဟုတ်ပါဘူးဒီကိစ္စနဲ့ပတ်သက်ပြီးသတင်းတွေထွက်နေတာကတော်တော်ကွဲလွဲနေတာပါမစ္စတာဇိုင်အယ်ဟူဆိန်ကသူ့အလုပ်တွေကိုလည်းလက်လဲမလျှော့ပါဘူးယာရုကနေလည်းနှုတ်ထွက်သွားမှာမဟုတ်ပါဘူးဝေးပါသေးတယ်သူ့ရဲ့လုပ်ပိုင်ခွင့်တက်တန်းက၄နှစ်ရှိတာပါဘာကိုမှစိုးရိမ်နေမှာမဟုတ်ပဲတက်တန်းပြည့်တဲ့အထိဩဂုတ်လ31ရက်နေ့ဖြစ်တဲ့သူ့ရဲ့လုပ်ပိုင်ခွင့်တက်တန်းနောက်ဆုံးနေ့အထိလုပ်ဆရာရှိရာတွေကိုအပြည့်အဝလုံဆောင်သွားမှာပါအဲ့ဒါကြောင့်သူအလုပ်ဆက်လုပ်ဖို့အချိန်၈လကျော်ကြာမှာသေးတယ
်ဇာယီအယ်ဟူဆိန်ဟာအာရဗ်မွတ်စလင်တွေကပထမဦးဆုံးကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးဖြစ်လာတဲ့သူပါသူ့ရဲ့ရုပ်ပုံနဲ့အမှန်ကိုအမှန်တိုင်းပြောရတဲ့သူ့ရဲ့သဘာဝနဲ့တော့တွဲဆက်ဖို့ခက်ပါလိမ့်မယ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးသူဝေဖန်ခဲ့တဲ့နိုင်ငံတွေထဲမှာဘူရန်ဒီအာဖဂန်နစ္စတန်နဲ့ဗင်နီဇွဲလားစတဲ့နိုင်ငံတွေပေါင်းပါတယ်American, Russia, တရုတ်စတဲ့နိုင်ငံကြီးတွေကအခွင့်အရေးချိုးဖောက်မှုတွေကိုဝေဖန်တဲ့အခါမှာလဲသူကလက်မတွန့်စတဲ့ဝေဖန်တတ်တဲ့သူပါကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရဲ့တာဝန်ကလူခွင့်ရေးကိုအကာအကွယ်ပေးဖို့နဲ့မြင့်တင်ပေးဖို့ပါလို့လဲမစ္စတာဇာယီရဲ့ပြောခွင့်ရပုဂ္ဂိုလ် Rupert Covey ကဆိုပါတယ်
This obviously involves pointing out deficits many states don't like that
လူအချက်တွေကိုထောက်ပြရတဲ့ပတ်သက်ပြီးအစိုးရတော်တော်များများကသဘောမကျဘူးဆိုတာသိတာပါတယ်ကိုယ်နိုင်ငံကပြည်သူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်နေတဲ့အစိုးရတွေကြားမှာလူကြိုက်များအောင်ကော်မရှင်နာမင်းကြီးကလုပ်နေတာမဟုတ်ပါဘူးရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုဖို့ကိစ္စကလူခွင့်ရေးကိုကာကွယ်ပေးဖို့နဲ့မြင့်တင်ပေးဖို့ကိစ္စတွေမှာတိတ်ပြီးအရေးကြီးတာပါတိတ်တိတ်ဆိတ်ဆိတ်လုပ်နေလို့တော့ဘယ်လိုလုပ်လူခွင့်ရေးတွေကိုကာကွယ်ပေးနိုင်မှာလဲ
မစ္စတာဇာယီက၄နှစ်တကြိမ်တက်တန်းထပ်ပြီးတော့တိုးရတာထက်6နှစ်တက်တန်းတခုတည်းတော့လျှောက်လို့ရတာကိုပို့ပြီးတော့သဘောကျတဲ့သူဖြစ်ပြီးဒီလိုတက်တန်းကာလအရှည်တာဝန်ထမ်းဆောင်ရတာကနောက်တစ်ကြိမ်ထပ်ပြီးတော့ရွေးခံရဖို့ညှိနှိုင်းရတာထက်ပြောရဆိုရတာပို့ပြီးတော့လွတ်လပ်တယ်လို့ယူဆတဲ့သူဖြစ်တဲ့အကြောင်းသူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်မစ္စတာကိုဗက်ကဆိုပါတယ်မစ္စတာဇာယီအယ်ဟူဆိန်ဟာမြန်မာပြည်မှာလက်ရှိဖြစ်ပွားနေတဲ့ရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်ပြီးတော့လည်းတက်တက်ကြွကြွဝေဖန်ပြောဆိုနေတဲ့သူပါဩဂုတ်လ25ရက်နောက်ပိုင်းရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရတဲ့အဖြစ်ဟာကျောင်းသုံးစာအုပ်တွေထဲမှာပြတ်ထန်းလောက်တဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့စတင်ပြောဆိုခဲ့တဲ့သူဟာလဲမစ္စတာဇာယီအယ်ဟူဆိန်ပဲဖြစ်ပါတယ
်။ကိုကျော်အောင်လင်းပြောပြသွားခဲ့တာပါရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနာစင်ကြရပါမယ်။မြန်မာပြည်ကလက်နက်ကင်ပြည်ပခဖြစ်ပွားရာဒေသတွေကိုနိုင်ငံခြားကကူညီထောက်ပံ့နေတာဟာကောင်းမွန်လာနိုင်တယ်လို့ဆိုရွားသွားနိုင်တဲ့အကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါရှင်။
ဝိကဝဲချင်းပါတီအစိုးရဖွဲ့စည်းတဲ့2017ကစပြီးချမ်းသာတဲ့နိုင်ငံအများစုဟာမြန်မာနဲ့ပုံမှန်ဆက်ဆံရေးပြန်လုပ်လာကြပါတယ်။နိုင်ငံခြားအကူအညီရတဲ့အထက်မှာ300ကိုင်နှုန်းကျော်ကိုငင်းချမ်းရေးတည်ဆောက်ဖို့အသုံးပြုကြောင်းလက်နက်ကင်ပြည်ပကဒေသများဆိုတဲ့အော်တိုဘာလထုတ် Asia Foundation အစီရင်ခံစာမှာဖော်ပြထားပါတယ်။အပြည့်အကရဆေးရေးသဘောတူညီချက်တွေထဲမှာဖွံ့ဖြိုးမှုရှိဖို့လိုအပ်တာကိုအားလုံးအသိအမှတ်ပြုကြပါလေဖွံ့ဖြိုးရေးအကူအညီကိုမှန်ကန်စွာအသုံးပြုနိုင်ရင်ပြည်ပကဒေသကပြည်သူဘဝကိုမြင့်တင်ပေးနိုင်ပါလိမ့်မယ်ဒါပေမဲ့ဘယ်လိုအကောင့်အထည်ဖော်မေးဆိုတာကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကင်တို့သဘောတူဖို့လိုပါတယ်ဒါလို့ဖြစ်မလာဘူးဆိုရင်ဖွံ့ဖြိုးရေးစီမံကိန်းကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကင်းမဲ့လာတဲ့အတွက်ငြိမ်းချမ်းရေးကိုထိခိုက်စေပါတယ်ဖွံ့ဖြိုးရေးလုပ်နိုင်ရင်ငြိမ်းချမ်းရေးရမယ်ဆိုတဲ့လမ်းစဉ်ကိုကောင်စားစုကြီးကလက်မခံပါဘူးနိုင်ငံရေးသဘောတူချက်ရယူနိုင်မှသာရေရှည်ငြိမ်းချမ်းရေးရမယ်လို့ဆိုပါတယ်ဖွံ့ဖြိုးရေးအကြောင်းပြုပြီးအစိုးရအာဏာစက်ကျေပြန့်လာအောင်လုပ်တဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်တွေပြစ်ပကဖျက်ပြီးငြိမ်းချမ်းရေးအလှမ်းဝေးသွားတာမျိုးရှိပါတယ
်ဒီလိုမတင်မကျဖြစ်နေတဲ့အခြေအနေမှာကူညီထောက်ပံ့လိုတဲ့နိုင်ငံခြားအဖွဲ့အစည်းတွေဝင်လာကြပါတယ်ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်ရဲ့အတီးပြုတ်ချက်မရဘဲကူညီတာဟာအန္တရာယ်ရှိပါတယ်။လက်နက်ကင်ပဋိပက္ခမှာအစိုးရကိုယ်တိုင်ပါဝင်တိုက်ခိုက်နေတာကိုနိုင်ငံခြားအဖွဲ့အစည်းတွေသတိပြုသင့်ပါတယ်။နိုင်ငံခြားအကူအညီပေးရမှာအစိုးရစီမံချက်တွေကိုဦးစားပေးတယ်လို့ထင်မြင်လာရင်ရည်ရွယ်ချက်အောင်မြင်ဖို့ခက်ခဲသွားပါလိမ့်မယ်။တယံဇာတာထုတ်ယူမှုမှာဒေသခံအကျိုးမခံစားနိုင်ရင်ပုံကံမှုတိုးပွားလာနိုင်ပါတယ်။အပြစ်ခတ်ရစဲချိန်မှာအစိုးရကလမ်းဖောက်တံတားဆောက်ပြီး အာဏာစက်ချက်တွင်တဲ့အစဉ်လာကြောင့်ပြည်ပကဖြစ်ပွားရာဒေသမှာအစိုးရလှုပ်ဆောင်တာတွေကိုအန်ဒီရဲ့အဖြစ်တိုင်းရင်းသားလက်နက်ကင်တွေကမြင်နေကြပါတယ်
။ဒါကြောင့်ပြည်ပကဖြစ်ပွားရာဒေသကိုနိုင်ငံခြားအခုအညီပေးတဲ့အတွက်ဒေသရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်တယ်လို့ပြည်ပကဖြစ်နိုင်တဲ့အန်ဒီရဲ့ကိုလည်းထက်မတွက်ဘူးဆိုရင်ညီညာရေးရဖို့အတွက်အလားအလာနည်းသွားနိုင်ပါသေး။အစိုးရနဲ့တွဲလုပ်တဲ့အတွက်နိုင်ငံခြားအေဂျင်စီအဖို့အလို့ရခံရအဆင်ပြေပေမဲ့ဒေသခံတိုင်းရင်းသားတပ်ဖွဲ့တွေသဘောမတူရင်ပြဿနာကိုမရှင်းနိုင်ပါဘူး။ပြည်သူ့ဘဝတက်တာချောင်းချီအောင်အကူအညီပေးတာဟာအထက်ရောက်ဆုံးအကူအညီဖြစ်ပါတယ်။အပြည့်အခရဆဲတာကိုအကျိုးရှိစွာအသုံးချနိုင်ဖို့လိုပါတယ်။ပြည်ပအကူအညီကြောင့်ညီညာရေးလုပ်နိုင်တယ်ဆိုတာတဲ့မိမိဖာသာလုပ်နိုင်တာကပိုပြီးအလားအလာကောင်းပါတယ်။လက်ရှိအခြေအနေဟာအရင်ကအပြစ်ခတ်ရဆဲတာတဲ့ပိုပြီးအလားအလာရှိတယ်လို့ဆိုပါတယ်
။နိုင်ငံရေးဆွေးနွေးပွဲလုပ်ပြီးပြဿနာဖြေရှင်းဖို့အစိုးရနဲ့တိုင်းရင်းသားတပ်ဖွဲ့ကိုအားပေးတာဟာအရေးကြီးတဲ့နိုင်ငံခြားအကူအညီဖြစ်ပါတယ်။ဆွေးနွေးပွဲအချိန်ရနေအောင်နိုင်ငံခြားအေဂျင်စီတွေဟာအစိုးရနဲ့ရောတိုင်းရင်းသားတပ်ဖွဲ့နဲ့ပါလက်တွဲလုပ်ကင်နိုင်ပါတယ်။အရင်ကတော့ခေါင်းဆောင်တစုကစိတ်ဆက်ဆွေးနွေးပြီးအပြစ်ခတ်ရက်ဆဲခဲ့တာမို့ပိဋိပက္ခဖြစ်ရတဲ့ပြဿနာကိုမဖြေရှင်းနိုင်ပါဘူး။ဒါကြောင့်အောက်ခြေအထိကြေကြေပြန့်ပြန့်ပါဝင်လာအောင်လုပ်နိုင်ပါတယ်။ဒီနေရာမှာတိုင်းရင်းသားတပ်ဖွဲ့နဲ့အရသာအဖွဲ့တွေဟာပြည်သူအကျိုးစီးပွားကိုအမြဲတမ်းကိုးစားမပြုဘူးဆိုတာကိုသတိပြုသင့်ပါတယ်။အကူအညီပေးတဲ့နိုင်ငံခြားအေဂျင်စီဟာညဉ့်ညံ့ရေးဖြစ်စဉ်မှာပါဝင်သူအလုံးကိုမျှမျှတတ်တတ်ဆက်ဆံတယ်လို့ယုံကြည်လာရင်ရည်ရွယ်ချက်အောင်မြင်ဖို့အလားအလာရှိပါတယ
်။စီးပွားရေးတိုးတက်လာပြီးဖွံ့ဖြိုးရေးအသုံးစရိတ်တိုးပွားလာရုံနဲ့ငြိမ်းချမ်းရေးမရနိုင်ဘူးဆိုတာကိုသတိပြုရမယ်လို့ဆိုပါတယ်။ဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုအစိုးရတိုင်းရင်းသားတပ်ဖွဲ့နဲ့အရသာအဖွဲ့တွေဆွေးနွေးပြီးသဘောတူချက်ရယူနိုင်ရင်ဒေသခံတွေရဲ့လူနေမှုအဆင့်အတန်းမြင့်မားလာနိုင်တဲ့အပြင်ငြိမ်းချမ်းရေးဖြစ်စဉ်ကိုလည်းအယုံအကြည်ရှိလာနိုင်ပါတယ်။ဒေသခံတွေအကျိုးခံစားရမယ့်စီမံကိန်းကိုအကောင်အထည်ဖော်ဖို့လိုပါတယ်။ညီညာရေးနဲ့ပတ်သက်ပြီးသဘောတူချက်ရတဲ့အသည့်ရေကာတာစီမံကိန်းလိုအစီအစဉ်မျိုးကိုရပ်ဆိုင်ထားဖို့အကြံပေးထားပါတယ်။ညီညာရေးနဲ့ဖွံ့ဖြိုးရေးအတွက်ကူညီတဲ့နိုင်ငံခြားအလှရှင်တွေဟာရေရှည်ထောက်ခံအားပေးဖို့လိုပါတယ်။ပြောင်းလဲလာတဲ့အခြေအနေအရပျော်ပြောင်းစွာကင်တွယ်တတ်ဖို့လည်းလိုပါတယ်။ရှုပ်ထွေးတဲ့အုပ်ချုပ်ပုံစနစ်ကျင့်သုံးတဲ့နေရာတွေမှာလုံနိုင်ကင်နိုင်ရပါလိမ့်မယ်။အစိုးရအချုပ်အခြာအာဏာပိုင်ဖြစ်ပေမဲ့ဒေသဆိုင်ရာအုပ်ချုပ်ရေးမာရောစစ်အင်အားမာရောဒေသကိုလွှမ်းမိုးနိုင်တဲ့တိုင်းရင်းသားတပ်ဖွဲ့အချုပ်ရဲ့ဩစာအာဏာကိုလည်းအလှရှင်နိုင်ငံတွေအသိအမှတ်ပြုဖို့လိုကြောင်း Asia Foundation သုတေသနအဖွဲ့ကအောက်တိုဘာလထုတ် The Contested Area of Myanmar မှာသုံးသပ်ထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါရစေ။အခုဆက်ပြီးဒေါ်လာလာတာစီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
် Christmas ပွဲတော်ကိုကမ္ဘာ့ပန်းကျင်းပဖို့ပြင်ဆင်နေချိန်မှာ Christmas ဆိုတဲ့ဝေါ်ဟာရကိုအခြေခံနဲ့idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြမယ့် idiom အသုံးကတော့
like turkeys voting for early Christmas
ဖြစ်ပါတယ်စာလုံးပေါင်းက L I K E like ကတူရာ T U R K E Y S turkeys ကကျစင်တွေ V O T I N G voting ကမဲပေးတာထောက်ခံတာFOR 4ကအတွေ EARLY early ကစောတာ CHRISTMAS Christmas က Christmas ပွဲတော်ဆိုတော့စကွိုက်ခွန်ရဲ့တိုက်ရိုက်ဒီပဲကတော့ကျစ်စင်တွေက Christmas စောစောကြပါစေလို့ဆူတောင်းနေကြတယ်မဲပေးနေကြတယ်ဆန္ဒပြုနေကြတာနဲ့တူနေတယ်ဆိုတာပါပဲကျစ်စင်သားတွေကို Thanksgiving ကျေးဇူးတော်နေ့နဲ့ Christmas မှာအကောင်လိုက်ပေါင်းစားကြတာ roast လို့စားကြတာဒီလိရှိလို့ကျစ်စင်ဘေးက Christmas စောစောကြပါစီလို့ဆူတောင်းတယ်လို့ဖြစ်နေတယ်ဆိုရင် idiom ဆိုရဲသူ့ဝိုက်ဒီဘေးကတော့ကိုဘဝဆုံးရှုံးရလေအောင်ကိုတိုင်ကမြ мян ဖြစ်ပါစီလို့ဆူတောင်းတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်ဒီနေ့တော့ကိုဘဝပစ္စည်းရာပစ္စည်းချောင်းဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ် ကျမတို့မြန်မာမှာတော့ကို့ကျမစုကိုဖန်တီးတာကို့တည်တွင်ကိုတူးတာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကတော့
If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုဆက်လက်တင်ပြပေးမှာကတော့
Cancel someone's Christmas.
ဖြစ်ပါတယ်။စာလုံးပေါင်းက CANCEL cancel ကပယ်ဖျက်လိုက်တာဖျက်သိမ်းလိုက်တာ SOMEONE apostrophe S someone's ကလူတူတယောက်ရဲ့ CHRISTMAS christmas ကchristmas ပွဲတော်ဆိုတော့စကပိုက်ခုံရဲ့တိုက်ရိုက်ဒီဝေကတော့လူတူတယောက်ရဲ့ christmas ပွဲတော်ကိုဖျက်သိမ်းလိုက်တာပေါ့ကဘာထွန်းမှာ christmas ပွဲတော်ကိုလူတွေဒီနေ့တခါဆင်နွှဲရမှာလူတူတယောက်ရဲ့ christmas ပွဲတော်ကိုဖျက်သိမ်းလိုက်တယ်ဆိုရင်အဲ့ဒီလူရဲ့ဘဝကိုချုပ်ငြိမ်းစေတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလူဘဝမှာနောက်ထပ် Christmas ပွဲတော်နဲ့မကြုံရတော့ဘူးဆိုတော့သူလဲလူပြေမှာမရှိတော့တဲ့သဘောမျိုးပေါ့အဲ့ဒီလူဘဝပြည့်အောင်လုပ်တဲ့သဘောမျိုးလည်းဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I was scared because he said he's going to cancel my Christmas He must be mad at me
ကျွန်တော်ကသူကတတ်မယ်လို့ပြောလာတော့ကျွန်တော်လည်းတကယ်ပဲကြောက်သွားတယ်ကျွန်တော်ကသူတိတ်ဆိတ်ဆိုးနေပုံရတယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ I was scared because he said he's going to cancel my Christmas. He must be mad at me.
ကိုနောက်ဆုံးတင်ပြပေးမှာကတော့
White Christmas.
ဖြစ်ပါတယ်။စာလုံးပေါင်းက WHITE White ကအဖြူရောင် CHRISTMAS Christmas ကပွဲတော်ဆိုတော့စကွိုက်ခုံရဲ့တိုက်ရိုက်ထိပေးကတော့ Christmas အဖြူရောင်ပေါ့ Christmas ဖြစ်တဲ့ December လ25ရက်နေ့ဟာအနောက်နိုင်ငံတွေမှာဆောင်းရာသီဖြစ်တဲ့အချိန်နှင်းကြလေရှိပါတယ် Christmas နေ့မှာနှင်းကြရင်ပတ်ဝန်းကျင်တစ်ခုလုံးဖြူပွေးနေတဲ့အတွက်အဲ့ဒီနေ့ကို White Christmas ရေလို့တင်စားခေါ်ဝေါ်တာဖြစ်ပါတယ်ဒါကြောင့် White Christmas ရေ idiom အသုံးကတော့ Christmas နေ့မှာနှင်းကြတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
I'm hoping this year will be a white Christmas. My kids are looking forward to playing with snow.
ဒီနေ့ Christmas မှာနှင်းကြပါစေလို့ကျွန်တော်ဆုတောင်းနေ။ကျွန်တော်ကလေးတွေကနှင်းနဲ့ဆော့ကျင်ကြတယ်လေလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ I'm hoping this year will be a white Christmas. My kids are looking forward to playing with the snow.
ဒီတဲ့င်းပါ Christmas ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
like turkeys voting for early Christmas, cancel someone's Christmas, white Christmas.
တို့ဖြစ်ကြပါလေ။နောက်တဲ့င်းပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပြဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ခရစ်မတ်နဲ့ဆိုင်တဲ့အီဒီယန်အသုံးတွေကိုဒေါ်လာလာတန်ကအစီအစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အသံရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။တော်ရရှင်တွေအနေနဲ့ကျမတို့ VOA ကိုစာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင်စာလိုက်လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်။အခုဒုတိယပိုင်းပြန်လည်ထုတ်လွှင့်ပေးမယ်ပေးမှာကတော့စနေနေ့ညကတိုက်ရိုက်လေလိုင်းအစီအစဉ်ဖြစ်ပါရဲ့ရှင်။မအေးတနာကျော်ဥဆောင်စီစဉ်ဆွေးနွေးထားတဲ့စနေညတိုက်ရိုက်လေလိုင်းကိုပြန်ပြီးတော့နှာစင်ကြည့်ကြရအောင်ပါရှင်။
လာပါရှင်စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကကြိုးစားပါတယ်ကြောက်ခင်ပါပဲ2019ခုနှစ်ကုံဆုံးတော့မှာမလို့ဒီနှစ်သစ်ကိုမရောက်ခင်မှာကျမတို့2019ခုနှစ်တနှစ်တာအတွင်းမှာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတာဘလို့အနေထားရှိလဲဆိုတာကိုဆွေးနွေးသွားကြမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကဒီတိုးတက်မှုရှိနေလားဒါမှမဟုတ်ဆုပ်ယုပ်မှုတွေတွေ့နေရလားဒါမှမဟုတ်အခြေအနေအသိမထူပဲနဲ့ဟိုတက်နေလားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်ပထမဦးဆုံးပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကိုအရင်ပြောပြပေးချင်ပါတယ်ပထမတစ်ယောက်ကဦးနေထွန်းနိုင်ပါမဟာဗျူဟာနဲ့မူဝါဒလေးလာရေးဂျာနယ်ကအက်ဒီတာဖြစ်ပါတယ်လူအခွင့်ရေးရှေ့နေကြီးဖြစ်တဲ့ဦးသိန်းသန်းဦးကိုလည်းဖိတ်ခေါ်ထားသလိုနောက်ပြီးတော့ကျမတို့ဒီငိမ့်ငိမ့်ရေးသတင်းတွေကိုမပြတ်အဆောင်ကြည့်ပြီးတော့ကျမတို့စီကိုအပတ်စဉ်သတင်းပေးပို့နေတဲ့ကျမတို့ VOA သတင်းတောက်ကိုနိုင်ကွန်းအိမ်လေလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။သောရရှင်တွေလည်းဒီတစ်ပတ်မှာတော့တော်တော်လေးစာရေးလာကြတာတွေ့ရပါတယ်။ဒါကြောင့်မလို့သောရရှင်တယောက်ရဲ့စာနဲ့ပဲပထမဦးဆုံးကျွန်မဖွင့်ပေးပါမယ်။မဲ့အေးသောရရှင်ဦးကျင်လှပြောထားတဲ့စာလေးတစ်ချက်လေးဖတ်ပြပေးပါရှင်
။ဒီမိုကရေစီတစ်နှစ်သားကို US UK EU ကဒီမိုကရေစီဆန်နဲ့နှိုင်းလို့မရပါ။ပထမဒုတိယကမ္ဘာစစ်ဖြစ်နေတဲ့အချိန်မှာမြန်မာပြည်မှာနှွားလဲလောက်သာတုံးနေရတဲ့အနေထားပါကင်းမွန်မင်းကြီးခီးသွားမှတ်တမ်းကိုကြည့်ပါအဲ့ဒီလိုအနေထားပါပညာရေးလူမှုရေးနိုင်ငံရေးအဆအဆနောက်ကျခဲ့သူ့ကျွန်ဘဝရုံးထပြီးမှဒီမိုအတန်ကြားရပြီးလမ်းပြောက်ခဲ့ပြီးအခုမှရေကြည်ရဖို့ရေတွင်တူးရန်မြေရှာတိုင်းထွာပြီးတူးရန်အားထုတ်ဆဲပါရေပယ်မှန်းမသိဘလို့ရေလဲစောက်မြော်ဆဲအချိန်နေကဒီမိုကရေစီလမ်းကိုဖြောင်းဖြောင်းသွားမရဆဲပါလမ်းပေါ်ရောက်ပြီးလို့တော့မပြောနိုင်သေးတဲ့ဒီအချိန်မှာဒီခေါင်းစဉ်ကစောများနေသလားပါပဲဥပမာပေးရရင်တော့ထီမထိုးပဲထီပေါက်ဖို့စိတ်ကူးရင်နေတဲ့လူနဲ့တူနေသလားပြီးတော့ဦးကျင်လာကပြောထားတာ
ပါဟုတ်ကဲ့ပါမအေးချေးစစ်တင်ပါတယ်အဲဒီတော့ရှင်ဦးကျင်လာစာရေးလာတဲ့ထဲမှာသူကဒီကျမတို့မြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းမှုကိုလှုပ်ဆောင်နေပြီလို့အလုံးကလည်းပြောနေကြပါမယ်လေဒီတော့ရှင်ကတော့သူ့အနေနဲ့လမ်းပေါ်တော်မှာရောက်ပြီလို့ပြောမနိုင်သေးတဲ့အခြေအနေမှာရှိပါတယ်ဆိုတော့ဒီမှာပထမဦးဆုံးကိုနေထွန်းနိုင်ကိုမေးချင်ပါတယ်ကိုနေထွန်းနိုင်ကျမတို့ရဲ့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းမြန်မာနိုင်ငံရဲ့အနေအထားကသူပြောသလိုတကယ်ပဲလမ်းပေါ်တော်မှာမရောက်သေးဘူးလားအဲ့လိုအခြေအနေစိုးနေတာလားဒါမှမဟုတ်ကျမတို့တို့တဲ့အောင်မြင်မှုတွေမရှိခဲ့ဘူးလားရှင
်ဆိုဒီမိုကရေစီနိုင်ငံကိုရှောက်လန်းနေပါတယ်ဆိုတော့ဒါကျွန်တော်လက်ရှိအာဏာရပါတီနဲ့အာဏာရအစိုးရကပြောနေတာပေါ့ဗျာဆိုတော့လက်ရှိအနေထားကိုကျွန်တော်တို့ကတုံးတက်ရင်တော့အဲကျွန်တော်တို့သွားနေတဲ့ခီးလမ်းကတုတ်တက်မှုရှိလားဆုပ်မှုရှိလားဆိုတော့နှစ်နှစ်ပေါ့နှစ်နှစ်ကိုကျွန်တော်တို့ပိုင်းဖြတ်ပြီးပြောရင်တော့ဒီ2019ကရက်နေတယ်လို့ကျွန်တော်တို့ပြောလို့ရတက်နေတယ်ပေါ့နော်ဆိုတော့အဲ့တော့ပြည်ချာရဲ့ပိုင်းဆိုင်ရာကနေရှုကောင်းကနေတိုင်းတာလို့ရတဲ့အချက်တွေလည်းရှိနေတယ်နောက်တစ်ချက်ကတော့ကျွန်တော်တို့လူစုလိုအပ်ချက်ပေါ့နော်လူတွေရဲ့လိုအပ်ချက်ပါဆိုတော့ဒီဆိုအပေါ်မှာလူတွေရဲ့မျှော်လင့်ချက်ကတိတ်ကြီးခဲ့တယ်အဲတိတ်ကြီးခဲ့တဲ့ပမာဏကိုအလုံးစုံပြည့်စုံသွားမယ်လို့ပြောတာမဟုတ်ဘူးပေါ့နော်ရောက်တဲ့ရောက်တဲ့အနေအထားကိုမရောက်နိုင်တဲ့အနေအထားမျိုးလေးရှိတယ်ဆိုတော့အဲ့ဒီမရောက်တာကလည်းကျွန်တော်နောက်ရှိဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်နိုင်တယ်လို့ဘီရိုကရေစီစီရန်နေရာတွေကြောင့်လည်းကျွန်တော်တို့ဖြစ်နိုင်တယ်ပေါ့ဒါပေမဲ့လောလောဆယ်အနေအထားမှာကတော့ဒီခရီးကိုဆက်တွန်းနိုင်မဲ့တောက်တိုင်တွေပေါ့ဗျာပြည်သူလူထုနဲ့အတူတွန်းနိုင်မဲ့တောက်တိုင်တွေဖြစ်တဲ့မီဒီယာနဲ့ဒီရက်ဖက်လူဖွဲ့စည်းရဲ့အခန်းကဏ္ဍကတော့တော်တော်ကိုပြိုဆင်းနေတယ်လို့ပဲကျွန်တော်သုံးသပ်ချင်ပါတယ်ဗျဒါကတော့ပထမဆုံးကျွန်တော်ပြောတာပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ရှင်သုံးသပ်သွားတဲ့ဥနေထုံးနိုင်လို့ပဲကျမတို့ဒီတော်ရရှင်တကုံမျိုးတကအိုးလာထုံးကလည်းအလားတူသုံးသပ်ထားတာမျိုးစာရေးပြီးတော့ပို့ပေးထားပါတယ်အန်တီဒေါကင်ဆိုဝင်ဒီအိုးလာထုံးတကုံမျိုးတကပေးပို့ထားတဲ့စာလေးကိုဖတ်ပြပေးပါလားရှင်
ပွမွေလင်းလင်းပြောရမယ်ဆိုရင်နိုင်ငံရဲ့နိုင်ငံရေးစနစ်ကတဘာဝမကျတဲ့ပုံစံမှအခြေခံထားတာမို့လို့ဒီမိုကရေစီပြောင်းလဲရေးဟာလေပုံစံတကျမဖြစ်တိုးတက်မှုမရှိဘဲတက်နေတာနဲ့နောက်ပြန်ကျနေတာပဲဖြစ်တယ်လို့ပြောရမှာပါ ဘာကြောင့်လဲဆိုတော့ဒီမိုကရေစီနဲ့လာလာမှမအပ်ဆက်တဲ့ဆက်အာဏာရှင်စနစ်နဲ့ liberal democracy စနစ်ကိုပူးတွဲနေရတဲ့ပုံစံဖြစ်နေပြီးတော့အယက်သားဒီမိုကရေစီပါတီစနစ်ကဆက်အာဏာရှင်စနစ်ထက်ပါဝါအားနည်းနေတဲ့အတွက်ဖြစ်ပြီးတော့ဒီမိုကရေစီနိုင်ငံရေး policy နဲ့လမ်းစဉ်တွေမှာလည်းအထူးအားနည်းနေလိုပဲဖြစ်ပါတယ်။ဥပမာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလူမျိုးစုလူတို့ရဲ့ဒီမိုကရေစီလှုပ်ရှားမှုဖြစ်တဲ့ငြိမ်းချမ်းစွာစုဝေးခွင့်လူမှုသဘောထားထုတ်ဖော်ပြောဆိုခွင့်ကိုစစ်တပ်ကတားခွင့်ရနေလေတော့ဒီလိုဒီမိုကရေစီအခြေခံအခွင့်အရေးလေးတစ်ခုကိုတောင်းပိတ်ပင်ခံထားရတာဆိုတော့အခြေအနေကတည်တာထင်ရှားစေပါတယ်။နောက်လွတ်လပ်စွာသတင်းရယူခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံတစ်ခုဖြစ်ပါတယ်။ဖြစ်ပေါ်ပြီးသတင်းကိုအရှိအတိုင်းလွတ်လပ်စွာရယူခွင့်ရှိကိုရှိရမှာပါ။အဓိကကတော့မြမဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်ပြည်သူလူထုအများစုသဘောဆန္ဒတွေဟာထင်ရှားပေါ်လွင်နေရမှာဖြစ်တယ်လို့ရှင်းတန်နေရမှာလည်းဖြစ်ပါတယ်။ဒါကြောင့်ဒီစံပေဒံအရဆိုရင်တော့ဒီမိုကရေစီဟာနောက်ပြန်ဆုတ်နေပြီလို့ပြောရမှာပါ
။ဟုတ်ကဲ့ဒါကတော့အများလူထုရဲ့ဆန္ဒကိုထင်ဟမှုမပြုကိုစားမပြုလို့ဒီမိုကရေစီလမ်းကြောင်းမှာနောက်ပြန်ဆုတ်နေပြီဆိုပြီးတော့ဒီကျမတို့ VOA သောရရှင်ဖြစ်တဲ့တကူမျိုးတကအိုးလာထွန်သူ့ရဲ့အမြင်ကိုရေးသားပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်။အဲ့တော့ဒီမှာဟိုကျမတို့ပြန်နိုင်ဆွေးနွေးသူနောက်တူဖြစ်တဲ့အဲချင်းနေဦးသိန်းတန်းဦးကိုမေးချင်ပါတယ်ကျမတို့မြန်မာနိုင်ငံမှာ2018ခုနှစ်အတွင်းမှာဒီငြိမ်းချမ်းရေးဟိုဖွံ့ဖြိုးရေးအလုံးစုံခြုံငုံပြီးတနိုင်ငံလုံးရဲ့ဒီမိုကရေစီရွေးရှားမှုကိုကြည့်ရင်တိုးတက်မှုတစုံတရာမတွေ့ရဘူးလားရှင
်ဟုတ်ကဲ့ဗျာအခုလောလောဆယ်အနေထားကတော့ခုနဆက်ဦးလာထွန်းတို့ကိုနေတို့နိုင်တို့ပြောသလိုပါပဲဒီ2008ဖွဲ့စည်းပုံရှင်ဦးကြီးရှိနေတဲ့နေရာတော့ဟိုကျွန်တော်အခုလည်းအရတားအစိုးရနဲ့ဒီလူလူကြီးတရားလို့တိုင်းသားတွေအကုန်လုံးကဓာကြီးကိုထိုးပေါက်ပြီးတော့တကယ်ဒီမိုကရေစီလမ်းကြောင်းပေါ်ရောက်ဖို့ကြိုးစားနေကြတာပေါ့နော်။လက်ရှိအနေထားမှာတော့ကျွန်တော်တို့က2008စစ်တမ်းကွန်ချာကြီးအောက်မှာတော့နှထင်တနတ်တိတ်ဒီမိုကရေစီ၊နမရှွန့်ပိတ်ဒီမိုကရေစီ၊ကြားတနာမှနွားချမ်းသာဒီမိုကရေစီပဲရတဲ့အနေထားလို့ကျွန်တော်ချုပ်ပြီးတော့ပြောနေပါတယ်။
ဒီရှင်းနေဦးသိန်းတန်းကိုပနာမသုံးတက်သွားတာဖြစ်ပါတယ်အဲ့တော့ကျမတို့ဒီဟိုငိမ့်ချမ်းရေးဟိုလုပ်ငန်းစဉ်မြန်မာနိုင်ငံကနေပြီးတော့အာသွန်ခွန်ဆိုင်လုပ်ဖို့ရည်ရွယ်ထားခဲ့တဲ့နှစ်အစပိုင်းမှာဟိုအဲ့ဒီအခြေအနေပဲလို့လေးကိုလည်းကြည့်ကြပါတယ်ဒီတိုင်းသားတွေနဲ့ဒီငိမ့်ချမ်းရေးအဲလုပ်ငန်းစဉ်အပိုင်းနဲ့ကြည့်မယ်ဆိုရင်ဒီလုပ်ငန်းစဉ်ကရောဒီ2018ခုနှစ်တမှာဘလောက်အတိုင်းအတာထိရွေးရှားသွားလဲဆိုတာကိုတော့ကိုနိုင်ကဘယ်လိုများမြင်ပါလဲရှင့
်ဟုတ်ကဲ့ဒီ2018ခုနှစ်မှာဆိုရင်တော့ဒီမှာငင်းချမ်းရေးကော်မရှင်နေနေလဲသူတို့ကတော့အပြစ်မကြနိုင်သေးတဲ့ဆိုင်သာလက်နက်ကန်ဖွဲ့တင်နေပြေဆိုမှုတွေလည်းပြုလုပ်ခဲ့တဲ့အနေအထားမှာရှိတယ်ပေါ့နော်ဒါပေမဲ့လည်းဒီထိတ်တလောက်အောင်မြင်မှုမရတဲ့အနေအထားမှာရှိနေတယ်ပြုတ်နေစက်နဲ့နီးတဲ့မြောက်ပိုင်းဒေသမှာရှိတဲ့ဖွဲ့တွေပေါ့နော်အဲဒီမှာဒီကေဟူလူလာရေးဖွဲ့တို့နော်ကိုကန်တို့ဝါဖွဲ့တို့အဲဒီမှာကတခုဖြစ်သွားတာကတော့အေးအေးရခိုင်ဖွဲ့နဲ့ပြန်နေလေတံပရောင်တော့ဖွဲ့လို့ကိုကအဖွဲ့ကြီးနဲ့တံပရောင်ရှားမှာပေါ့နော်အဲ့ဒီမှာမပြေလည်နေမပြေလည်သေးတဲ့အခြေအားတွေကြောင့်အဲ့ဒီမှာအန်စီလက်မှတ်ရေးဆိုးဖို့ကြောက်တာအဆင်မပြေဘူးဖြစ်သွားတယ်စီရပြည်ပကလည်းစိတ်မနေတဲ့အခြေအနေမှာရှိနေတယ်နောက်တစ်ခုကတိုင်းသားလက်နက်ကန်ဖွဲ့ကြီးနဲ့စုဖွဲ့ထားတဲ့ UNSC အဖွဲ့အနေနဲ့လည်းဒီတော့တော့အန်စီလမ်းကြောင်းကိုတွားမယ်ဆိုပေမဲ့လည်းအခုအထိတော့အစိုးရနဲ့လက်မှတ်မရေးထိုးနိုင်သေးတဲ့အနေအထားမှာရှိနေတယ်ပေါ့နော်ဒီဆိုတော့ကဒီ2018မှာငြိမ်းချမ်းရေးအတွက်ကအလားလာဒီတိုက်တက်မှုမရှိတဲ့အနေအထားမှာရှိနေလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့တိုက်တက်မှုမရှိဘူးဆိုတော့ဟိုကျမတို့ဒီဒုံရင်းဒုံရင်းအနေအထားပဲရှိနေတဲ့သဘောပေါ့နော
်အခုဆိုရင်ဒုံရင်းအနေအထားတော့မကတော့ဘူးဒီဆွတ်ယုတ်လာတဲ့အနေအထားဖြစ်လာတော့ပေါ့နော် AC လက်မှတ်ရေးထိုးပြီးတာအပွဲတွေဖြစ်တဲ့ဒီ RCSFအပေါ်ပေါ်တော့ဒီရှမ်းပြည်နယ်ပြင်မှာဆိုမြူရာစစ်ဒီနိုင်ငံရေးဆွေးနွေးပွဲအကျိုးလှုပ်ရှားမှုအကျိုးလူထုဆွေးနွေးပွဲလှုပ်ဆောင်တဲ့အနေအထားပေါ်မှာတော့ဒီတက်မတော်ကနေပြီးတော့စိုင်းမိတာတို့ပိတ်ပင်တာတို့ပြုလုပ်ခဲ့တဲ့ဒီပြီးခဲ့တဲ့ရက်တုန်းကလည်းဒီလာရှူတို့ဒီပေါ်တို့အဲ့ဒီဘက်မှာစားစည်းခံရတဲ့ဒီမနက်ဖြန်မှာလုံမဲ့ဒီကြောက်မဲ့ဆိုမန္တလေးမှာလူထုဆွေးနွေးပွဲကိုလည်းတက်မတော်ကနေစိုင်းမိခဲ့တယ်တခြားလာရှူမှာလုပ်တဲ့ပွဲဆိုဒီလေဒီလေဆိုရကလည်းခွေကျတရားကလည်းတတ်မလို့ကနေပြီးတော့ပိတ်ပင်တဲ့အနေအထားမျိုးမှလည်းဖြစ်လာခဲ့တယ်။နောက်တစ်ခုကတော့ IC လက်မှတ်ရေးသူကိုစိုင်းပေးနေတဲ့ UNSC ဖွဲ့ဝင်ပေါ့နော် PNPP အဖွဲ့ဝင်တွေကလည်းဒီရက်ပိုင်းတည်းမှာဒီတတ်မလို့ကနေဒီတက်ဖြတ်တဲ့တရင်းတွေလည်းပေါ်ထွက်နေတယ်ဆိုတော့ကရင်းချမ်းရေးအတွက်ကတော့မလိုလိုအပ်တဲ့ဒီအနှောက်အယှက်တွေကရှိနေလို့မဆိုတော့ရင်းချမ်းရေးတွေလည်းလည်းကြန့်ကြာအောင်မယ်အနေအထားမှာရှိလို့မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကိုနိုင်ဝင်းရင်သုံးသက်ပြီးတာကျေးဇူးတင်ပါတယ်လေးလိုင်းပေါ်မှာနေပါအောင်เนาะဆိုတော့ဟိုကျမဒီ2019ခုနှစ်မြန်မာနိုင်ငံကဟိုနိုင်ငံရေးအခြေအနေရောနောက်ပြီးတော့ဒီမိုကရေစီအတွင်းကူးပြောင်းရေးအခြေအနေမြန်မာနိုင်ငံနဲ့ပတ်သက်တာပြောမယ်ဆိုရင်ကျမတို့ခြံထားလို့မရတဲ့ဟိုကိစ္စကတော့ဟိုတကြောပြန်ပြီးတော့ဖြစ်ပွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကလူအတိုင်းဝိုင်းနှစ်ခုကြားမှာဖြစ်တဲ့ပြည်ပခါတွေပဲဖြစ်ပါတယ်ဒီတော့ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်တွေရမှာလူခွင့်ရေးဟိုကျူးလွန်မှုတွေရှိတယ်ဆိုပြီးတော့နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်နေအခုရပ်ပိုင်းအတွင်းမှာပဲဒီအမေရိကန်ပြည်ထောင်စုကနေပြီးတော့မြန်မာစစ်တပ်ကဟိုတာဝန်ရှိဗိုလ်ချုပ်ကိုတန်ခတ်ပိတ်ဆို့မှုလုပ်တယ်မယ်ဆိုပြီးတော့ကြေညာသွားတာမျိုးဆိုတော့ဒီလိုအနေအထားတွေဖြစ်ပြီးတော့နိုင်ငံတကာကဝိုင်းဝန်းဝေဖန်နေကြတာတွေကဒီမြန်မာနိုင်ငံရဲ့ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းကိုဘလို့ရိုက်ခတ်မှုရှိပါလဲဆိုတာပထမဦးဆုံးကိုနေထွန်းနိုင်သုံးသပ်ပေးပါရှင
်ကျွန်တော်တို့ကမှန်တာမှားတာကိုတကန်တာပေါ့နော်အခုလက်ရှိဖြစ်ခဲ့တဲ့အခြေအနေပေါ်မှာမူတည်ပြီးပဲပြောမယ်ဆိုရင်ကျွန်တော်တို့ကတိုင်းပြည်ရဲ့ဥပဒေရုပ်ပြက်ခဲ့တာတော့မှန်တယ်ပေါ့နော်အထူးသဖြင့်နိုင်ငံတကာရဲ့အမြင်မှာမြန်မာနိုင်ငံရဲ့ပုံရိပ်ကျဆင်းခဲ့တယ်ပေါ့နော်ဒါကျွန်တော်ဟိုမှန်ချင်းမှချင်းကိုကျွန်တော်ပြောနေတာမဟုတ်ဘူးပေါ့နော်ဖြစ်ခဲ့တယ်ပြောတာပေါ့ဆိုတော့အဲ့ဒီအခြေအနေကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့မှတင်ကန်းစာယူမယ်ဆိုရင်တော့ဟိုကျွန်တော်နိုင်ငံတကာဆက်ဆံရေးဒါမှမဟုတ်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကိုတော့ဒီအခုတွားနေတဲ့ပုံစံအတိုင်းမရဘူးလို့ပဲကျွန်တော်တို့တုံ့တက်ရပါလိမ့်မယ်ဥပမာအဖြစ်ကျွန်တော်တို့က UNF first finding mission ကိုကျွန်တော်တို့ကလက်မခံဘူးဆိုရင်ကျွန်တော်တို့ကဘယ်လိုfast finding mission မျိုးကိုကျွန်တော်တို့ဘက်ကဥဆောင်ပြီးလုပ်နိုင်မလဲပေါ့နော်အဲနောက်တစ်ချက်ကလည်းဒီမှာရန်ဟီလီကိုကျွန်တော်တို့လက်မခံဘူးဆိုရင်အဲရန်ဟီလီလိုမျိုးနောက်ထပ်ကျွန်တော်တို့အာဆီယံကိုကျွန်တော်တို့တုံ့လားဒါမှမဟုတ်ကျွန်တော်တို့နဲ့အဲမိတ်ဖက်ဖြစ်တဲ့နိုင်ငံကခြားနိုင်ငံတွေကိုကျွန်တော်တို့ကတုံ့လားဒါတွေကိုကျွန်တော်တို့ကစဉ်းစားဖို့လိုလိမ့်မယ်လို့ထင်တယ်အဲဒီ2019မှာတော့ကျွန်တော်တို့ဝင်နေတော်တော်ကြီးခဲ့ပါတယ်ဆိုတော့တကယ်တကယ်တမ်းပြန်သုံးသပ်ကြည့်မယ်ဆိုရင်တော့ငြိမ်းချမ်းရေးနှိမ့်လို့ပြောတယ်ကျွန်တော်တို့ဖြစ်မလာနိုင်ဘူးအဲတိုက်ပွဲတွေလည်းဖြစ်နေတယ်အဲအခုဒီရှမ်းပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေဆိုတော့အမတန်မှရုပ်ဆိုးပါတယ်ဆိုတော့ဒါတွေကလည်းနောက်ပြန်ဆုံးနေတဲ့ကိစ္စမျိုးလို့တော့ပြောလို့ရပါတယ်တစ်ဖက်မှာလည်းကျွန်တော်စီးပွားရေးကအခြေခံလူရန်းစားတွေရဲ့လိုအပ်ချက်စီးပွားရေးကုန်စည်နှုန်းတက်တာတွေကလည်းအခြေခံလူရန်းစားတွေပုံမှာဖြည့်ဆည်းမှုတွေရှိနေတယ်အဲ့ဒီအချိန်မှာပဲနိုင်ငံတကာရဲ့ဖိအားကလည်းတိတ်ကြီးလုံးအားကြီးနေတယ်ဆိုတော့အဲ့ဒီအခြေအနေတွေအားလုံးခြုံငုံတုံ့တက်ကြည့်ရင်တော့ပြည်တွင်းမှာလည်းကြက်တဲတဲ့ရင်ဆိုင်တွေကဘလိုမျိုးအဲပြည်ပမှာလည်းကျွန်တော်တို့တိုင်းပြည်ရဲ့ပုံရိပ်တိုင်းပြည်ရဲ့ဥပဒေရုပ်ကကြာဆင်းနေတယ်။ဟောအဲ့ဒီအရှုံးတွေတဲကနေကျွန်တော်တို့အမျက်ဘလို့ထွက်အောင်လုပ်မလဲ။အဲအဲ့ဒါကတော့ကျွန်တော်2008အတွက်ပိုအရေးကြီးလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဗျ
။ဟုတ်ကဲ့ပါကိုနေထွန်းနိုင်သုံးသပ်ပေးတာကျေးဇူးတင်ပါတယ်။ဟိုဒီကိစ္စနဲ့ပဲဆက်ဆက်ပြီးတော့ကျမတို့စီကိုရေးလာကြတဲ့သောရရှင်တွေရဲ့ဟို Facebook ပေါ်မှာ comment နေနောက်ပြီးတော့ email ရေးလာကြတာရှိပါတယ်။ဆက်ဖတ်ပြပေးဖို့ရှိပါတယ်။ဒါပေမဲ့အဲ့ဒီသောရရှင်တွေစီမတော်ခင်တော့ကျမတို့ဒီလေးလိုင်းပေါ်မှာဆွေးနွေးဖို့စောင့်နေတယ်။ကိုထီးလည်မှုကိုခေါ်ချင်ပါတယ်ရှင်။ကိုတီးလည်းမို့ကြားရပါလား
ဟုတ်ကဲ့ကြားရပါခင်ဗျ
โอเคပါကိုတီးလည်းမို့ကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့အကြောင်းအရာကတော့ဒီမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းဒီဖြစ်စဉ်ရှေ့တိုးသလားနောက်ဆုတ်သလားတက်နေသလားဆိုတာဆွေးနွေးကြတာဖြစ်ပါတယ်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်မေးခွန်းလည်းမေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီ2018ခုဥပဒေနဲ့ပတ်သက်ပြီးတော့အဓိကဖြစ်နေပါတယ်ခင်ဗျဒီအစိုးရလက်ထက်မှာနော်ကျွန်တော်တို့ဒီကကျွန်တော်တိရတော့ဆိုရင်တော့တိတက်မှုကတော့မရှိတော့ပါပဲခင်ဗျဘာဖြစ်လဲဆိုရင်နော်အစိုးရစစ်တပ်ကနော်လက်ရှိအစိုးရကိုစက်နာရှာပြီးနေတဲ့သဘောအဖြစ်နဲ့တာတိုက်နေတဲ့သဘောပေါ့ဗျာအဲ့ဒါကြောင့်မို့ကျွန်တော်မြန်မာပြည်ကစစ်ဆက်သွားဖို့ကတော့အံတမအလံဝေးပဲဘာဖြစ်လဲဆိုရင်နော်ပေါအောင်လုပ်မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ကတော့ကောင်းတာကိုကျွန်တော်တို့ပြောရမှာဖြစ်တယ်ထောက်ပြရမှာဖြစ်ပါတယ်ခင်ဗျအခုဒီလိုလှုပ်ဆောင်ချက်ကကျွန်တော်တို့အခုတရင်သမားတွေကိုဖမ်းတယ်တရင်သမားတွေကိုတတ်တယ်နော်လူမျိုးအသေးသေးကိုဒုက္ခပေးတယ်ကျွန်တော်မြင်ရပါတယ်ခင်ဗျအဲ့ဒါကြောင့်မို့လက်ရှိအစိုးရစစ်တပ်ကိုနာအားပေးအားလို့ရအများကြီးကြပါလေကာကွယ်ပေးတာကြပါလေကာကွယ်ပေးနေတာကာကွယ်ပေးနေတာကျွန်တော်မြင်ရပါခင်ဗျ
ဟုတ်ကဲ့ပါကိုတီးလည်းမူဝင်ပြောပြတာကျေးဇူးတင်ပါတယ်ဒီမှာကိုတီးလည်းမူက2008အခြေခံဥပဒေအကြောင်းကိုလည်းပြောသွားတယ်ကျွန်မဆီမှာလည်းသောရရှင်တယောက်ရေးထားတဲ့စာရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ခုနကလည်းရှင်းနေဦးသိမ့်တန်ဦးဒီကိစ္စပဲပြောသွားတယ်ဆိုတော့ကျွန်မတို့အချိန်ရရင်နောက်တစ်ခါအဲ့ဒီကိစ္စကိုပြန်ပြီးတော့ပြန်လာပါမယ်အခုဆက်ချင်တာကတော့ခုနကဟိုကိုနေထွန်းနိုင်တဲ့ဒီဆွေးနွေးနေတဲ့ဟိုဒီရခိုင်မြောက်ပိုင်းပြည်ပခါအကြောင်းမလို့နိုင်ငံတကာကနေပြီးတော့ရလာတဲ့ဖိအားတွေကမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုဘယ်လိုရိုက်ခတ်မှုရှိလဲဆိုတာကိုဟိုဆွေးနွေးနေတဲ့အကြောင်းအရာစီပြန်ဆက်ချင်ပါတယ်ဒီမှာကျမတို့စီကိုစာရေးလာတဲ့သောရရှင်ခိုင်ခိုင်ဦးရဲ့ဒီကိစ္စနဲ့ပတ်သက်တဲ့သဘောထားအမြင်ကိုမဆုမွန်ဖတ်ပြပေးပါရှင
်တခြားသူတွေဖိအားတွေအခက်ခဲတွေရှိလာလေစစ်တပ်နဲ့အမေစုပိုစည်းုံလာမယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိုးလာမယ်လို့ထင်ပါတယ်အိမ်မှာမောင်နှမတွေရန်ဖြစ်ခြင်းဖြစ်ပါလိမ့်မယ်ကိုယ်အိမ်ကိုသူများရန်ပြုစော်ကားလာရင်မောင်နှမတွေပြန်လဲစည်းုံလာကြတာပါပဲ နိုင်ငံတကာကဘာတွေပိတ်ပင်ပါစေအခက်ခဲတွေရင်ဆိုင်ရမှာလဲအမေစုနဲ့စစ်တပ်ရင်ကြားစေလာခဲ့မဲ့ရလက်ကောင်းထွက်လာမယ်လို့မျှော်လင့်ပါတယ်မြန်မာပြည်သူလူထုဖြစ်စေချင်တာကလည်းစစ်တပ်နဲ့အမေစုလက်တွဲကြည့်ပြုခြင်းကိုမြင်တွေ့ရမယ်ဆိုရင်စိတ်ချမ်းမြေ့ကြပါလိမ့်မယ
်ဒါက Facebook ကနေပြောတော့ရှင်မခိုင်ခိုင်ဦးရေးလာတာပါဦးချီအောင်ဝင်းဆိုရဲ Facebook မှာရေးလာတဲ့သောရရှင်ကိုလည်းတက်ဆက်သေးသူရဲ့စာလေးကိုပြောပြခြင်းပါတယ်ကိုရဲနိုင်အဲ့ဦးချီမောင်ဝင်းရေးလာတဲ့စာလေးကိုဖတ်ပြပေးပါလားရှင
်ဟုတ်ကဲ့ပါကျွန်တော်ပြောချင်တာကတော့2018ခုနှစ်မှာဘာမှအားရစရာမရှိပါဘူးဘာကြောင့်လဲဆိုတော့အစိုးရကတက်မတော်ပေါ်မှာဘာမှဩဇာမညောင်းတာမပြောရဲမညွန်ကြားရတာနဲ့ဆိုင်ပါတယ်အစိုးရလို့သူများတက်မတော်ကမတိမတာရောတိတိတသာရောစန့်ကျင်မှုလုပ်တာတွေဥပမာငញ្ញိုင်းကိစ္စတွေမှာပါဒါတွေကိုရောဘာမှမပြောရဲပါဘူးအဲ့လိုမှဘာမှမလုပ်ရဲရင်မြန်မာနိုင်ငံမှာအစိုးရနဲ့ရဖြစ်နေမယ်အစိုးရနဲ့ရဖြစ်တော့လက်ရှိအစိုးရကသူလှုပ်ချင်သလိုပြည်ပြည်ပြန်လှုပ်မရပါဘူးပြည်တွင်းမှာနာမည်ပြက်မယ်နိုင်ငံတကာမှာနာမည်ပြက်မယ်နောက်ဆုံးအစိုးရတောင်ပြည်သူအမုန်းခံရနိုင်ပါတယ်ပြည်သူအကျိုးလည်းမလုပ်နိုင်ဘူးငတ်ကုန်ကြလို့အစိုးရကိုတောင်အယုံကြည်မဲ့လာနေပါပြီ
ဒါကတော့ဦးချီမောင်ဝင်းဆိုတဲ့ဒီ Facebook ပေါ်ကသောရရှင်ရေးလာတာပါ။အဲ့တော့ဒီမှာဒီသောရရှင်နှစ်ယောက်ရဲ့စာတွေကိုကြည့်မယ်ဆိုရင်ဟိုမခိုင်ခိုင်ဦးကတော့ပြောလာတယ်ပြည်ပရဲ့ဖိအားကြောင့်ပေါ့နော်ဒီရခိုင်ကိစ္စနဲ့ပတ်သက်လို့ပြည်ပရဲ့ဖိအားကြောင့်အရက်သားနဲ့အစိုးရပို့ပြီးတော့နီးကပ်သွားမယ်။ဒီနိုင်ငံအတွက်အကျိုးရှိမယ်လို့ပြောလာပါတယ်။ဦးချီမောင်ဝင်းကတော့ဒီမြန်မာနိုင်ငံမှာကဒီစစ်တပ်နဲ့အစိုးရကြားမှာတဟားစာတာမကိုက်ဖက်နဲ့အစိုးရနှစ်ယက်ဖြစ်နေလို့ပြည်သူတွေကြားထဲကမြေစာပင်ဖြစ်ရတယ်လို့ပြောပါတယ်။ဒီမှာဦးသိန်းသက်ဦးဒီသူတို့ရဲ့အမြင်တွေပေါ်မှာဘယ်လိုများသုံးသပ်ပါမလဲရှင်ဟိုအခုရခိုင်ကိစ္စပြည်ပရဲ့ဖိအားတွေကြောင့်မြန်မာနိုင်ငံမှာအစိုးရနဲ့ဒီစစ်တပ်ပို့ပြီးတော့နီးကပ်သွားမလားပို့ပြီးတော့ဒီထက်ပို့ပြီးတော့နည်းနည်းဒီနှစ်ရက်ကြာမှာမကြေလည်မှုတွေဖြစ်လာနိုင်ပါလားရှင
်ဟုတ်ကဲ့ပထမအစာနဲ့ဘက်တလို့နီးဆက်လာမလားတော့ကျွန်တော်တို့ခုရှမ်းဒီကိစ္စတွေကသတိပြရအောင်နော်အဲ့ဒါပဂရီတရားပါပဲဟိုနိုင်ငံတကာဖိအားကုနာဒီချစ်လာတာတော့ကျွန်တော်တို့မကောင်းဘူးဗျကျွန်တော်တို့ဒီငွေစီပြည့်စုံမှုမှာတန့်သွားစေတယ်ကျွန်တော်တို့ဒီငွေစီပြည့်စုံနေလုပ်တဲ့အချိန်မှာဒီရခိုင်မျိုးပန်းကိစ္စကလာပြီးတော့ကျွန်တော်တို့ဒီအကြီးအကျယ်ထိခိုက်စေတဲ့အတွက်ဒီပြဿနာကျွန်တော်တို့ရှင်းရမှာတမျိုးသားလုံးရှင်းရမှာဒါဟုတ်အစိုးရရဲ့တပ်မတော်ရဲ့မဟုတ်ဘူးကျန်တဲ့အင်အားစုကိုမရှင်းရမှာဒါလက်ခံနိုင်တဲ့အခြေအနေတွေကမဟုတ်ဘူးဘယ်လိုရှင်းရမလဲဟိုနိုင်ငံတကာဟိုလေဟိုမင်းတို့ပြောချင်တာပြောငါတို့တို့ချင်တာလုပ်မယ်လို့ပြောလို့ရတဲ့အနေအထားတော့ကျွန်တော်နိုင်ငံအနေအထားမရှိဘူးပြ။မရှိတဲ့အခါကျတော့ပန်ဒမန်နီးလန်းနဲ့ကျွန်တော်တို့ဒီမီဒီယာနီးလန်းနေနဲ့အမှန်တရားပေါ်ပေါက်အောင်ဘယ်လိုဖြေရှင်းရမလဲ။သူတို့နဲ့ပူးပေါင်းဆောင်ရွက်ခြင်းအားဖြင့်ကိုယ့်ဘက်ကဘယ်လိုရလာမလဲဆိုတော့ကိစ္စရက်တွေကိုကျွန်တော်တို့စဉ်းစားရတယ်။အဲ့တော့ဒီနီးစပ်တယ်လို့မနီးစပ်ဘူးလို့စန့်ကျင်တယ်မစန့်ကျင်ဘူးဆိုတာတွေကဒါကျွန်တော်တို့သုံးသပ်ချက်တွေပေါ့ဗျာ။တကယ်တိုင်းပြည်ကြီးရဲ့ဖြစ်နေတဲ့အနေအထားကိုယူယူသားသားနဲ့တိုင်းပြည်ကြီးစိတ်နဲ့တကယ် political will ပေါ့ဗျာသုံးချက်ချက်နဲ့ဆိုရင်တော့ဒါကျွန်တော်တို့ညီမျိုးရှိတဲ့ကိစ္စအဲ့ဒီဟာကတော့နေဟိုတကယ်အဲ့ဒီစိတ်ဆန္ဒရှိမရှိဆိုတဲ့အခြေခံပေါ်ကနေပြီးတော့ကွဲလွဲတာညီညွတ်တာဖြစ်မှာပါပဲကျွန်တော်တို့လည်းနေ
ဟုတ်ကဲ့ပါဦးသိန်းတန်ဦးဖြစ်ပါတယ်ဒီမှာတော်ရရှင်တယောက်ရဲ့ဟိုစာကိုကျွန်မဆက်ပြီးတော့ဖတ်ပြပေးခြင်းပါတယ်တန်နိုင်သမျှတော့စာရီအကလုံးပေါအောင်ဖတ်ပေးနေပါတယ်နော်ဒီလွန်ရှေဆိုတဲ့တော်ရရှင်ကအစိုးရဆိုတဲ့သူကိုတိုင်းသားတွေတော်တော်များများကမုန်းနေကြတာတော့အမှန်ပါတဲ့တိုင်းသားတွေလက်နက်ကင်တွေတော်လန့်ရေးလုပ်တယ်ဗမာဘိုလူတစုကဒန်းတို့အခွင့်ရေးမပေးလို့တိုင်းသားပေါင်းစုံကစိတ်နာတာဖြစ်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာပါတယ်ဒီမှာဟိုကျွန်မဒီတိုင်းသားဒေသတွေကသူတို့ရဲ့စိတ်ခံစားချက်ကိုလည်းမေးခြင်းပါတယ်ဟိုကိုနိုင်ကွင်းရင်ရှိပါသေးတယ်နော်ကိုနိုင်ကွင်းရင်ဒီကျမတို့ဒီဟိုငိမ့်ချမ်းရေးလုပ်ငန်းစဉ်အားလုံးဝိုင်းပြီးတော့ဒီတိုင်းသားကောင်းဆောင်တွေရောမြမအစိုးရစစ်တပ်ဟိုကောင်းဆောင်တွေရောစ조사နေကြတဲ့ကိစ္စမှာဒီတိုင်းသားတွေရိုးရိုးအခြေခံတိုင်းသားလူရန်းစားတွေကနေပြီးဘယ်လိုသဘောထားရှိပါလဲရှင်တို့ဒီကိစ္စပေါ်မှာတက်ဝင်ယုံကြည်ပါလားအကောင်းမြင်ပါလားရှင်
ဟုတ်ကဲ့ဒီလက်ရှိတိုင်းသားပြည်သူတွေအနေထားကတော့သူတို့ကတော့ဒီစစ်ပေးတံကြောင့်ပေါ့နော်ဒီစစ်ကာလပေါင်းများစွာခံခဲ့ရတဲ့အခြေအနေတွေကြောင့်သူတို့ကတော့ငြိမ်းချမ်းရေးဆိုတော့လူရှင်နေတဲ့အနေအထားမှာရှိတယ်။ဒါပေမဲ့ဒီငြိမ်းချမ်းရေးနဲ့တုံ့လွဲလာတဲ့တချို့လုပ်ငန်းစဉ်တွေပေါ့နော်တချို့လုပ်ငန်းစဉ်တွေဆိုတာကတော့သူတို့ဒီပုံမှန်မှုပြုရေးဆိုတဲ့အနေအထားပေါ်မှာလည်းသူတို့ကစိုးရိမ်ကြောက်ကြမှုတွေဖြစ်ပေါ်နေတယ်သူတို့ကသူတို့ဘက်မှာကြတော့သူတို့ရဲ့စာပေရင်ကျေးမှုဟိုဒီလွတ်လွတ်လပ်လပ်တင် जा ပိုင်ခွင့်မရှိဘူးစာပေတွေကလည်းတင် जा ပိုင်ခွင့်မရှိဘူးအပိအမြောက်မပြုတဲ့နေသားမှာကြတော့ဒီပမာမှုပြုလိုက်တဲ့အခါကျရင်သ
တို့တိုင်းသားတွေဥယျာရောင်းနေလာပြီးတော့ဒီသွေးနှုံမှုစနစ်ဖြစ်ပေါ်မှာသူအဲ့ဒီမှာလဲသွေးမှုတွေလဲရှိနေကြတယ်သူတို့ကအခုလက်ရှိဒီတိုင်းသားခေါင်းဆောင်တော်လိုင်းရေးဖွဲ့ခေါင်းဆောင်တွေနဲ့မြန်မာအစိုးရနဲ့ဒီအပြစ်ခံရဆေးရေးကိစ္စတို့အစီကိစ္စတို့ငင်းချမ်းရေးကိစ္စတို့ဆွေးနွေးတာတချို့ဆိုင်သာပြည်သူတွေနဲ့ပါဒီမယုံသင်္ကာတဝက်လည်းပဲဒီဖောက်ကြည့်နေတဲ့အနေအထားမျိုးမှာတွေ့ရတယ်ညီမကျွန်တော်လေ့လာကြည့်သလောက်ပေါ့နော်
ဟုတ်ကဲ့ကိုနိုင်ကတဆက်တဲ့ပဲဟိုအစီအစဉ်ရလဲပြီးတော့မှမလို့တဆက်တဲ့ပဲကိုနိုင်ကနေကုန်းချုပ်တွေမေးချင်ပါတယ်ဒီတော့ဟိုငင်းငယ်ရေလုပ်ငန်းရှင်ရောဘာရောဒီတိုင်းသားတွေအပိုင်းကနေတော့ကြည့်မယ်ဆိုရင်ရှေ့ဆက်နိုင်မှုဒီအားလုံးငင်းငယ်ဖြစ်ကြဖို့ကတို့ကအဓိကဘာလို့များလိုအပ်နေတယ်လို့ထောက်ပြနေကြပါလဲရှင
်အဓိကကတော့ဒီ IC ဟိုတဲ့နှစ်ပိုင်းလောက်ရှိတယ်ပေါ့နော် UNSC အဖွဲ့ဆဲမာဆိုရင်တော့တို့ကတော့ဒီ Federal ပြည်ထောင်စုအရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီအစိုးရနဲ့သူတို့ဖွဲ့ကြားမှာကြတော့နားလည်မှုမရှိတဲ့အနေအထားမှာရှိတယ်ဒီအစိုးရပေါ်ဆောင်မှုတက်နေရမှာမဆိုးတဲ့အနေအထားမှာရှိနေတယ်နောက်တစ်ခုကကြတော့ဒီမြောက်ပိုင်းမှာမဲဖွဲ့နဲ့အစိုးရကြားမှာလည်းအဲ့ဒီသိစုံဆွေးနွေးရေးမှာအလို့ပါဝင်နိုင်ရေးမှုဒီသမ္မတော်ဘက်ကလက်မခံတဲ့အတွက်ဒီရှေ့ဆက်လို့မရတဲ့အနေအထားမှာ
ဟုတ်ကဲ့အဲ့ဒါဆို2018အတွက်ကောအလားအလာကောင်းမယ်လို့ထင်လားကိုနိုင်ကော
ဟုတ်ကဲ့ဒီနောက်ဆုံးအနေနဲ့ပေါ့နော်ဒီအားလုံးအဖွဲ့ဆိုင်လို့အားလုံးဒီ NC လက်မှတ်ရေးထိုးပြီးတာတောင်းမှဒီသပ်ပိုင်းဆိုင်ရာညီလေးမှုကိစ္စတွေမှာဆိုရင်အခက်အခဲတွေရှိလာနိုင်အောင်ပါဗျာသပ်ပိုင်းဆိုင်ရာပေါင်းစည်းရေးကိစ္စတွေ CDR ကိစ္စတွေပေါ့နော်အဲ့ဒီကိစ္စတွေမှာလည်းပြဿနာဆက်လက်ပြီးရှိနေအောင်မဆို2018ခုနှစ်ဖြစ်လျက်ဒီငင်းချမ်းကြီးကဒီအကောင်းဆုံးဖြစ်လာနိုင်ဖို့အလားအလာလဲပါနေသေးတယ်လို့မြင်ပါတယ်ခင်ဗျာ
โอเคကိုနိုင်ကောင်ကတော့ဒီငင်းငယ်ရေးအလားအလာ2018အတွက်တိတ်ပြီးတော့အခြေအနေမကောင်းဘူးလို့သုံးသပ်သွားပါတယ်။ဒါတော့ကျမတို့ဒီမြန်မာနိုင်ငံတနိုင်ငံလုံးရဲ့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးခြုံပြီးတော့ဟိုနေကုန်းချုပ်ပြောခြင်းပါတယ်။ဦးနေထွန်းနိုင်ရောပဲပြန်ပြီးတော့ဟိုပနာမပဲပြန်ပြီးတော့အရင်ဖိတ်ခေါ်ခြင်းပါတယ်။ကိုနေကထွန်းနိုင်အနေနဲ့ဒီကျမတို့ဒီ2018အတွက်ပေါ့နော်။ရှေ့ကိုမျှော်ကြည့်ပြီးတော့ကျမတို့စ조사သွားမယ်ဆိုရင်ဒီ2018ခုနှစ်မှာကျမတို့အကြီးမားဆုံးဘယ်ဟာကိုသင်ခန်းစာယူပြီးတော့ရှေ့ဆက်တင်တယ်လို့ထင်ပါလဲရှင်။
သင်္ကန်းစာယူရမှာတော့အများကြီးပဲဗျ။ဟိုသုံးခုလုံးရှိတယ်ပေါ့နော်။ခုနကကျွန်တော်တို့ဒီအစိုးရအနေနဲ့အရေးကြီးတာတော့အရေးကြီးဆုံးကတော့သူ့ရဲ့ရွေးကောက်ပွဲကလေးကိဝတ်တွေကိုဖြည့်ဆည်းပေးနိုင်မှုကျွန်တော်တို့လိုအပ်လေပဲ။အဲနောက်တစ်ချက်ကတော့လူလူရဲ့လိုအပ်ချက်ကိုတည်ဖို့လိုတယ်။အဲအဲ့တွေ့ဒေါက်တာနေဖြစ်တဲ့မီဒီယာတွေ CS တွေအားကောင်းဖို့လိုတယ်။နောက်တစ်ခုကနိုင်ငံကဆက်ဆံရေးကိစ္စတွေရှိတယ်။ခုနကတော့ကျွန်တော်တို့2008ဖွဲ့စည်းပုံအခြေခံဥပဒေအခက်အခဲတွေရှိနေမယ်။အဲကျွန်တော်တို့ဒီပြည်သူ့ကစီရန်ရရအခက်အခဲတွေရှိနေမယ်။ဒါတွေကိုကြော်လွားပြီးတော့မှအပြေရှာမှာပေါ့နော်။လက်ရှိမှာတော့သူတို့ကတော့အကောင်းဘက်ကမြင်ရင်လမ်းမှန်ပေါ်ရောက်ဖို့အတွက်ကျွန်တော်တို့နောက်တလန်းဆုတ်တယ်လို့ကျွန်တော်တို့ကပြောလို့ရပြီ။တို့ထိုးမဲ့စင်တလန်းဆုတ်တယ်လို့ပြောလို့ရမယ်ပေါ့။ဒါပေမဲ့အဲ့ဒီဆုတ်လိုက်တဲ့တလန်းကကျွန်တော်တို့ပြန်တက်လာနိုင်မှာလားပြန်မတက်လာနိုင်ဘူးလား။အဲ့ဒါကတော့2018မှာတော့ကျွန်တော်တို့မတည်ကြတဲ့အနေအထားမျိုးမှာရှိနေတယ်။အားလုံးကမတည်ကြတဲ့အနေအထားမျိုးမှာပဲရှိနေတယ်လို့ပဲကျွန်တော်ပြောချင်တယ်ဗျ။အဲ့တော့2019မှာဖြစ်ခဲ့တဲ့ကိစ္စအတိုင်းကိုသင်ခန်းစာယူမှသာလေကျွန်တော်2018မှာပိုကောင်းအောင်ဖန်တီးလိမ့်မယ်အထူးသဖြင့်တော့စီးပွားရေးကိုကျွန်တော်တို့ကောင်းအောင်ပိုလိုအပ်လိမ့်မယ်လို့ပဲကျွန်တော်မြင်ပါတယ်ဗ
ျဟုတ်ကဲ့ပါကိုနေထွန်းနိုင်ကျေးဇူးတင်ပါတယ်ရှင်ရှင်းနေဦးသိန်းတန်းဦးရှင်ဒီကျွန်တော်တို့ဒီ2018အတွက်အကောင်းဆုံးမြန်မာနိုင်ငံရဲ့ဒီမိုကရေစီဟိုခရီးစဉ်အတွက်ဘယ်လိုများပြင်ဆင်နိုင်ပါလဲရှင
်ဟုတ်ကဲ့ဗျာကျွန်တော်တို့အခုဟိုအစိုးရရဲ့ပြောရတာဖြစ်နေတော့တကယ်မျက်နှာတရတုံးတိုင်းပညာရေးနဲ့ကျန်းမာရေးတော့အများကြီးတိုးတက်တာဒါကျွန်တော်တို့တွေ့ရတယ်အုပ်ချုပ်တဲ့လူတွေရတဲ့ဟိုဒိုင်ဒီပန္နာတွေအရွယ်သုံးစားလုပ်တဲ့လူသားမျိုးတွေမဟုတ်ဘူးဆိုတော့ကျွန်တော်တို့ရဲရဲဂျုံကြီးနိုင်တဲ့အမိသားမျိုးတွေရှိတယ်။ဒင်းကြီးတွေလည်းသူတို့မဆုံးမနစ်စူးစမ်းနေတော့ကျွန်တော်ကတော့သူတို့အကြံပေးချင်တာကတော့တကယ်ကိုသကလုံးညာမဟုတ်ပဲနဲ့ယူကောက်ပွဲမှာမေးရဖို့မဟုတ်ပဲနဲ့လူလူကြီးကိုစီးအောင်မှာတတိယညာအဖြစ်ခဲကိုဖြည့်ရှင်းနိုင်မှာလူလူပါပဲသူတို့ကတကယ်ယုံမှာကဘာပေါ်မှာပြခဲ့ပြီးပါပြီ။တမကဘာတမိုင်းဆက်ဆက်ကဘလောက်အင်အားကြီးတဲ့လက်နဲ့အားကိုတဲ့လူပဲဖြစ်ဖြစ်လူလူကြီးနဲ့တွေ့တော့တရားမျှတမှုနဲ့ပြည်နောက်ဆုံးမှာပုံပုံနေသွားတာပါပဲ။ဒါအဲ့ဒီဟာကိုယုံကြည်ပြီးတော့တကယ်ကိုသိရောကိုရောနှိမ့်ချိုက်ချိုက်ထိုက်လိုက်လဲလဲနဲ့လူကြီးကိုစီးရုံးပြီးတော့တွေ့တဲ့များအထက်ခဲတွေကြော်သွားတယ်ဆိုရင်2018မှာကောင်းတဲ့ရလဒ်တွေရမယ်လို့ကျွန်တော်ယုံပါတယ
်။ဟုတ်ကဲ့ပါရှင်။ဒီ2018ခုနှစ်ကဒီကျွန်တော်တို့ကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်တွေပေါ်မှာသင်ခန်းစာယူပြီးတော့2018ခုနှစ်မှာအကောင်းဆုံးဒီမြန်မာနိုင်ငံဒီမိုကရေစီဖြစ်ပေါ်တိုးတက်မှုအတွက်အကောင်းဆုံးနေဆောင်ကျင်းလာနိုင်ပါစေလို့ဆုတောင်းလိုက်ပါရနော်။ပင်နိုင်ပါဝင်ပြီးတော့ဆွေးနွေးကြတဲ့သူတွေအားလုံးနဲ့ဒီ email နောက်ပြီးတော့ telephone နဲ့ဝင်ပြီးတော့ဆွေးနွေးသွားကြတဲ့သူတွေအားလုံးကိုစနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကအထူးကျေးဇူးတင်ပါတယ်ရှင်။
ရေးသနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုအစီအစဉ်ဆုံးမသက်ခင်မှာတော့ VOA တိတ်ချစ်သူတွေအတွက် Christmas Day လက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ Destiny's Child America အမျိုးသမီးတေဂီတာအဖွဲ့က8 Days of Christmas ဆိုတဲ့သချင်ကိုရွေးချယ်ထားပါတယ်။နားဆင်ကြရအောင်ပါရှင
်。You know, Christmas was made for the children. Destiny's Child. G Christmas. Destiny's Child.
A pair of Chloe shades and a diamond belly ring. On the seventh day of Christmas, my baby gave to me a nice back rub in it, massage my feet. On the sixth day of Christmas, my baby gave to me a crop jacket with dirty denim jeans. On the fifth day of Christmas, my baby gave to me the point that he wrote for me. Feeling that it felt so good, he must feel so in love, 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 love. If he only knew what he does to me, my man, my man, my baby.
Oh, it makes me feel so good.
I'm so in la 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 love. How I love him for his generosity. My man, my man, my baby.
Doesn't it feel like Christmas?
It feels lovely.
Doesn't it feel like Christmas?
Feels so lovely.
Doesn't it feel like Christmas?
Oh, 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 oh.
Doesn't it feel like Christmas?
It feels lovely.
Doesn't it feel like Christmas?
Feels so lovely.
Doesn't it feel like Christmas?
The spirit of Christmas.
Yes, it feels like Christmas.
Mm-hmm. On the fourth day of Christmas, my baby gave to me a candle. On the third day of Christmas, my baby gave to me a gift certificate to get my favorite CDs. On the second day of Christmas, my baby gave to me the keys to a CLK Mercedes. On the first day of Christmas, my baby gave to me quality T.I.M.E.
Feeling that it feels so good, he makes me feel so in love, 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 love. If he only knew what he does to me, my man, my baby.
Oh, it makes me feel so lovely, so sexy. I'm so in love.
Christmas အကျိုးမနက်ခင်းမှာနားဆင်ခဲ့ကြရတာကတော့8 days of Christmas ဆိုတဲ့သတင်းဖြစ်ပါရဲ့ရှင်။ကျမတို့ VOA ကနေပြီးတော့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အစီအစဉ်ဆုံးမသက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင
်။အခုနှစ်ပိုင်းအတွင်းသမ္မတဒေါ်နယ်ထရမ့်ကရောဒီ American Congress လွှတ်တော်ကပါဝေဖန်ခံရတဲ့ဒီ FBI ရဲ့ယာယီဒုတိယညွှန်ကြားမှုအန်ဒရူးမက်ကဘီယာလာမယ့်2018ခုနှစ်မှာယာရုကနေအနားယူမှာဖြစ်တယ်လို့ The Washington Post သတင်းစာကြီးမှာဒီကနေ့ဖော်ပြထားပါတယ် FBI ညွှန်ကြားမှုဟောင်း James Comey ကိုသမ္မတ Trump ကယာရုကနေထုတ်ပယ်လိုက်ပြီးတဲ့နောက်အသက်49နှစ်အရွယ် Mr. မက်ကဘီဟာ FBI ရဲ့ယာယီဒုတိယညွှန်ကြားမှုအဖြစ်တာဝန်ယူခဲ့တာပါဒီလာမယ့်2018ခုနှစ်မတ်လမှာဒီပင်စင်ခန်းစားခွင့်ဤအပြည့်ဝရတဲ့အချိန်မှာသူဟာယာရုကနေနှုတ်ထွက်မှာဖြစ်တယ်လို့ Washington Post သတင်းစာကဖော်ပြထားပါတယ်ခင်ဗျာ။လာမယ့်မတ်လတဲ့ကျင်းပဖို့ရှိတဲ့ရုရှားသမ္မတရွေးကောက်ပွဲကိုဝင်ပြိုင်ကြမဲ့သမ္မတလောင်းတွေရဲ့အမိအစည်းထုတ်ပြန်လိုက်ချိန်မှာရုရှားသမ္မတ Vladimir Putin ကရုရှားနိုင်ငံကိုဘယ်လိုပြုပြင်ပြောင်းလဲမယ်ဆိုတာကိုစနေနေ့မှာချပြခဲ့ပါတယ်။ Mr. Putin ကတော့အဂတိလိုက်စားမှုနဲ့ဆွဆွဲခံရသူအများပြားရှိနေတဲ့ရုရှားနိုင်ငံရဲ့ထိပ်တန်းပါတီကြီးဖြစ်တဲ့ United Russia Party နဲ့ခက်ခဲနေပြီးတော့တတိပုဂ္ဂလကိုယ်စားလှယ်အနေနဲ့ရွေးကောက်ပွဲဝင်မှာပါဖိလစ်ပိုင်နိုင်ငံမှာအပူပိုင်းမုန်တိုင်းတိုက်ခတ်တာကြောင့်ရေကြီးမြေပြိုပြီးတော့လူပေါင်း133ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒါဇင်အများပြားဒဏ်ရာရခဲ့တယ်လို့ရဲနဲ့ကယ်ဆယ်ရေးတပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့ဒေယာပက်ထရစ်ဖြစ်ပါလိမ့်ရှင်တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 1853ညာလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.